Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American အသံရဲ့2023ခုနှစ်ဇွန်လ26ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်စီစဉ်နေကိုရုပ်သံကပါတိုက်ရိုက်ရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line meter 32 kHz 9383ညနဲ့9383ည line meter 51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါ။ဒီညအတွက်ထူးခြားတဲ့သတင်းတွေကိုတော့မဆုမုံနဲ့တူတင်ဆက်ပေးသွားမှာပါ။ဒီညအတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကတော့ရုရှားကာကွယ်ရေးဝန်ကြီးကိုပရမဆုံးအကြိမ်ဖြစ်နိုင်ငံမှာရုံးမြင့်တန်ကြားမှာဒီနေ့တွေ့ရပါပြီ။ဖန်စီယာမီတဲ့၅နှစ်စာမွေးရစေဝါတွေကို TNL ကမိရှုဖျက်ဆီးလိုက်ပါတယ်။ဗန်နာရေးဆိုင်ရာယာစွန့်မှုတွေပပျောက်ရေးအကောင့်ထည့်ဖော်ဖို့အတွက်မြန်မာကို FATF ကတိုက်တွန်းလိုက်ပါတယ်ဆိုတဲ့သတင်းတွေကိုပြောပြပေးသွားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စကိုင်းကင်းတော်ရွာနီးမှာဒေသခံပြည်သူကာကွယ်ရေးတပ်စခန်းတစ်ခုကိုစစ်ကောင်စီတပ်ကဝင်ရောက်စီးနှင်တိုက်ခိုက်တဲ့အတွက်ကာကွယ်ရေးတပ်ဖွဲ့ဝင်တချို့နဲ့အရသာပြည်သူတချို့အသက်ဖြတ်ခံခဲ့ရပါတယ်။
တိုက်ပွဲကတော့ဒီလိုကဝင်ပြီးရပါကံအဲ့ကံမှာအလုံးပေါင်း15ယောက်ရဲဘော်က13ယောက်ရဲဘော်ရဲ့အမျိုးသမီးက4ယောက်15ယောက်ကျင်းတော်ရွာထဲကိုဝင်လာတော့ရွာထဲမှာတိတိအမျိုးသား2ယောက်ဆက်ခံရတော့နော
်စကိုင်းခိုင်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ရဲ့တာဝန်ရှိသူပြောပြပေးခဲ့တာပါရှင်ဒီသတင်းအပြည့်စုံနဲ့အတူမိုးခါဆိုင်ကလုံးတန်တဲ့ရခိုင်တောင်သူတွေကိုစစ်ကောင်စီဘက်ကအမျိုးသမားတွေထောက်ပံ့မှုပြင်ဆင်နေပါတယ်။နာမည်ကြီး fashion အဝတ်ထည်တွေထုတ်လုပ်တဲ့ Inditex စီးပွားရေးလုပ်ငန်းမြန်မာနိုင်ငံထဲကနေပြီးတော့ထွက်ခွာဖို့ပြင်ဆင်နေပါပြီ။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခန်းစာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင
်။ရုရှားကြီးစားတပ်ခေါင်းဆောင်ယက်ဂျင်နီပရီဂိုဇင်နဲ့သူ့ရဲ့တပ်ဖွဲ့တွေရဲ့ခိတ္တပုံကံမှုနဲ့ကြုံခဲ့ရပြီးတဲ့နောက်တပ်တွေကိုစစ်ဆေးနေတဲ့ကာကွယ်ရေးဝန်ကြီးစာဂေးရှိုက်ကွန်ကိုပရမဆုံးအကြိမ်ဖြစ်နိုင်ငံမှာရုံးမြင့်တန်ကြားမှာဒီနေ့ပဲပြန်တွေ့ရပါတယ်။ဒါပေမဲ့ယူကရိန်းမှာတိုက်နေတဲ့သူတွေအဖြစ်သတင်းမှာဖော်ပြခဲ့တဲ့တပ်ဖွဲ့တွေတပ်မှုတွေနဲ့ဘယ်တုန်းကဘယ်နေရာမှာတွေ့နေရတယ်ဆိုတာကိုတော့တိတိကျကျဖော်ပြထားတာမရှိပါဘူး။မြောက်အတ္တလန္တစ်စာချုပ်အဖွဲ့ NATO အကြီးအကဲကတော့ပုံကံမှုဟာရုရှားပြည်တွင်းရေးအဖြစ်ပြောခဲ့ပေမဲ့မဟာဗျူဟာအမှားကြီးတစ်ခုဖြစ်ပြောလိုက်ပါတယ်။
Another demonstration of the big strategic mistake that President Putin made.
Crimea ဒေသကိုဥပဒေမဲ့သိမ်းပိုက်မှုနဲ့ယူကရိန်းကိုတိုက်ခိုက်မှုတွေဟာသမ္မတပူတင်အနေနဲ့မဟာဗျူဟာမြောက်အမှားကြီးဖြစ်တယ်ဆိုတာပြသတဲ့နောက်ထပ်ဖြစ်ရပ်တစ်ခုပါလို့ NATO အတွင်းရေးမှူးချုပ် Jens Stoltenberg ကပြောသွားတာပါ။ Wagner ကြီးစားတပ်ဖွဲ့ရဲ့ပုံကံမှုဟာရုရှားသမ္မတ Vladimir Putin ရဲ့ဆယ်စုနှစ်ကြာအုပ်ချုပ်ရေးမှာအလွန်ကြီးမားတဲ့အကွဲကြောင်းတစ်ခုဖြစ်လာပြီး16လကြာယူကရိန်းစစ်ကျူးကျော်မှုဟာမေးခွန်းထုတ်စရာဖြစ်လာတယ်လို့ American ကတနင်္ဂနွေနေ့ကပြောပါတယ်။ရုရှားသမ္မတကိုအာဏာဖီဆန်ပြီး Moscow မြို့တော်ထိချီတက်မယ်လို့ချိန်ချောက်ခဲ့တဲ့ရုရှားကြီးစားတပ်ဖွဲ့ဟာ Belarus နိုင်ငံကဂျာဝင်ဝင်ရောက်ညှိနှိုင်းပေးမှုနဲ့နောက်ဆုံးမှာတော့တပ်တွေကိုပြန်လည်ဆုတ်ခွာခဲ့ကြတာပါ။အလက်ဇန်ဒရာလူကန်ရှီကိုရဲ့စစ်ဆင်ညှိနှိုင်းမှုနဲ့ရခဲ့တဲ့သဘောတူညီချက်အရကြီးစားတပ်ဖွဲ့ခေါင်းဆောင်ကိုရုရှားကရာဇဝတ်ကြောင်းနဲ့အရေးယူဖို့စီစဉ်နေတာကိုရုတ်သိမ်းပြီးအပြန်အလှန်အနေနဲ့မော်စကိုကိုချီတက်နေတဲ့ကြီးစားတပ်တွေပြန်လည်ဆုတ်ခွာဖို့နဲ့ဘယ်လာရုစ်နိုင်ငံကိုထွက်ခွာဖို့အတွက်ကြီးစားတပ်ဖွဲ့ခေါင်းဆောင်ကလက်ခံခဲ့တာပဲဖြစ်ပါတယ်ရှင်။
ပင်လယ်နက်ဒေသကနေရုရှားကိုပစ်ခတ်ခဲ့တဲ့ cruise missile ဒုံး3စင်းနဲ့က2စင်းနဲ့အီရန်နိုင်ငံလုံးရှော့ဟက်မျိုးစားအဝေးထိန်ဒရုန်း၈ခုတည်းကနေ9ခုကိုပြစ်ချနိုင်ခဲ့တယ်လို့ဒီကနေ့ပဲယူကရိန်းစစ်တပ်ကပြောပါတယ်။ရုရှားကျူးကျော်စစ်အတွင်းမကြာခဏလေကြောင်းကနေတိုက်ခိုက်မှုပေါ်မှာကာကွယ်နိုင်တဲ့အတွက်ယူကရိန်းတာဝန်ရှိတဲ့သူတွေကချီးကျူးပြောဆိုနေတာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဆက်သွယ်စကားပြောပြီးတနင်္ဂနွေနေ့ညဘက်ပုံမှန်မေခွန်းမှာလဲယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကအထူးသဖြင့်အမေရိကန်ပက်ထရီယော့စ်လေကြောင်းရန်ကာကွယ်ရေးစနစ်ရဲ့ထိရောက်မှုကိုအထူးကျေးဇူးတင်ကြောင်းထည့်သွင်းပြောဆိုသွားပါတယ်။ရှေ့တန်းစစ်မျက်နှာကတပ်ဖွဲ့တွေအားကောင်းလာတဲ့အခြေအနေကိုလဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဆက်သွယ်ပြောဆိုရမှာရောကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့ပိုလန်သမ္မတအဒရီဒူဒါတို့နဲ့တနင်္ဂနွေနေ့ကဆွေးနွေးရမှာပြောပြခဲ့တယ်လို့ယူကရိန်းသမ္မတဇလန်စကီကပြောပါရယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာယူကရိန်းတပ်ဖွဲ့တွေနိုင်ငံရဲ့အရှေ့ပိုင်းမှာအသာစီးရခဲ့တာရှိပြီးတော့ Lineman Bakhmut အဒီကာနဲ့မာရင်ကာစတဲ့ဒေသတွေမှာတိုက်ပွဲတွေပြင်းထန်နေတယ်လို့လည်းယူကရိန်းကာကွယ်ရေးဝန်ကြီးဟန်နာမလီယာကဒီကနေ့ပဲပြောပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းတပ်ဖွဲ့ဝင် 18,000 ကျော်ကိုလေ့ကျင့်ပေးခဲ့ပြီးတော့ရှင်းနှစ် 2024 ခုနှစ်မှာ 3,000 လောက်ရှိမယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဩစတြေးလျနိုင်ငံဘက်ကလည်းနောက်ထပ်စီးရေးအကူအညီတွေဖြစ်နေကြီးကာရင်တွေအထူးစစ်ဆေးရေးအတွက်ရင်းတွေအပါအဝင်ဒေါ်လာ84သန်းပေးရမယ်အကြောင်းဒီကနေ့ပဲကြေညာပါတယ်ရှင်။
ယူကရိန်းပေါ်ရုရှားကျူးကျော်စစ်ကြောင်းစားနပ်ရိက္ခာနဲ့စွမ်းအင်ကုန်ကြစိတ်တွေမြင့်တက်လာတဲ့အတွက်ကမ္ဘာတွန်းကကလေးတွေရဲ့လေးပုံတစ်ပုံဟာဒီနှစ်ထဲမှာစင်စင်ရဲ့နေထိုင်ကြရလိမ့်မယ်လို့အစိုးရကန်စာတစ်တခုကသတိပေးလိုက်ပါတယ်။ကုလသမဂ္ဂအေဂျင်စီတွေကထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေပေါ်အခြေခံပြီးဒီကနေ့ထုတ်ပြန်လိုက်တဲ့ The Kids Right ကလေးတငယ်အခွင့်အရေးအဖွဲ့ရဲ့အညွှန်းကိမ့်မှာတော့ကလေးတွေဟာရာသီဥတုဖောက်ပြန်မှုနဲ့ကိုဗစ်ရောဂါနောက်ဆက်တွဲရိုက်ခတ်မှုတွေကြောင့်ထိခိုက်မှုတွေခံစားနေရတယ်လို့လည်းဆိုထားပါတယ်။နှစ်စဉ်ထုတ်ပြန်တဲ့ကလေးတငယ်အခွင့်အရေးဆိုင်ရာညွှန်းကိမ့်ဟာကလေးတငယ်တွေရဲ့အခွင့်အရေးတွေပေါ်ဘလောက်လေးစားလိုက်နာမှုရှိလဲဆိုတာကိုတိုင်းတာတဲ့တစ်ခုရီးသောအဆင့်ညွှန်းကိမ့်ဖြစ်ပါတယ်။ဒီညွှန်းကိမ့်မှာဆွီဒင်၊ဖင်လန်နဲ့အိုက်စ်လန်တို့ကနိုင်ငံပေါင်း193နိုင်ငံအနက်အကောင်းဆုံးနိုင်ငံတွေဖြစ်ကြပြီးချက်၊တောင်ဆူဒန်နဲ့အာဖဂန်နစ္စတန်တို့ကတော့ကလေးတငယ်အခွင့်အရေးမှာအဆိုးဆုံးနိုင်ငံတွေဖြစ်တယ်လို့လည်းနယ်သာလန်အခြေစိုက် The Kicks Right အဖွဲ့ကပြောပါတယ်။ယူကရိန်းကိုရုရှားကကျူးကျော်ဝင်ရောက်ခြင်းဟာကလေးတငယ်တွေရဲ့အခွင့်အရေးကိုထိခိုက်စေပြီးငိုရှိပြီးသားအကြက်တွဲတွေကိုလည်းပိုဆိုးလာစေတယ်လို့ထောက်ပြထားတာပါ။ကတ်ရောဂါကြောင့်လည်း2019နဲ့2021ခုနှစ်အတွင်းပုံမှန်ကာကွယ်ဆေးထိုးဖို့ပြက်ကွက်ခဲ့တဲ့ကလေးပေါင်းစုစုပေါင်းဟာ68သန်းရှိတယ်လို့ပြောထားပါတယ်အထူးသဖြင့်အာရှတိုက်နိုင်ငံတွေကကလေးငယ်တွေဟာရာသီဥတုပြောင်းလဲမှုကြောင့်ရာသီဥတုအန္တရာယ်တွေစိတ်တုံလုံးဖိစီးမှုတွေနဲ့ကြုံနေရတယ်လို့လည်းဖော်ပြထားပါတယ်ရှင်
ဆူရန်နိုင်ငံခါတွန်မြို့တော်ကရဲတပ်ဖွဲ့ဌာနချုပ်ကိုထိန်းချုပ်နိုင်မှုစစ်တပ်နဲ့ရန်ဘတ်ပြည်သူစစ်တပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါတယ်။အဲ့ဒီတိုက်ပွဲတွေအတွင်းမှာအရက်သား14ဦးထက်မနည်းသေဆုံးတယ်လို့တက်ကြွလှုံ့ရှားသူတွေကပြောပါတယ်။ဆူရန်စစ်တပ်ကိုဧပြီလကနေစပြီးတော့ပုံကန်တိုက်ခိုက်နေတဲ့ RSF ပြည်သူစစ်အဖွဲ့ကတော့ရဲဌာနကိုထိန်းချုပ်နိုင်ပြီလို့ကြေညာခဲ့ပါတယ်။လက်နက်ခဲယမ်းတွေ၊ထရက်ကားတွေ၊ကြီးကားယာဉ်တွေ၊တန်ကြပ်ကားတွေအပါအဝင်စစ်လက်နက်ပစ္စည်းတွေနဲ့အတူရဲဌာနချုပ်ကိုသိမ်းပိုက်နိုင်ခဲ့ကြောင်းမနေ့တုန်းကကြေညာခဲ့ပါတယ်။ဆူဒန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးအဗ်ဒဲဖတ်တာအယ်ဘာဟမ်နဲ့သူ့ရဲ့လက်ထောက်ဟောင်းလည်းဖြစ် RSF ပြည်သူ့စစ်အဖွဲ့ရဲ့ခေါင်းဆောင်လည်းဖြစ်တဲ့မိုဟန်ဟပ်ဒမ်ဒဂလိုတို့ကြားမှာအာနာလွန်ဆွဲရာကနေပေါ်ပေါက်ခဲ့တဲ့ပြည်ပခါတွေကြောင့်အခုဆိုရင်တော့တေဆုံးသူက2800နီးပါးရှိနေပြီလို့အချက်အလက်စုဆောင်းလေ့လာသူတွေကခန့်မှန်းပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့ခါတွန်မြို့တော်နဲ့ဒါဖောအနောက်ပိုင်းဒေသကလမ်းတွေပေါ်မှာတေဆုံးတဲ့သူအလောင်းတွေနဲ့ရန်ဘတ်အုပ်စုတွေကတေဆုံးမှုစီးရင်တွေကိုအပြည့်အဝပေါ်ပြနိုင်မှုအားနိုင်နေရတဲ့ကြောင့်တေဆုံးသူအရေအတွက်ဟာလက်တွေ့ထံပို့ပြီးတော့များနိုင်နေဆိုပြီးတော့လည်းယူဆနေကြပါတယ်ရှင်
View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္လာည VOA ရဲ့ထိတ်တန်းရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်ไซโคลนหมุนไล่แน่คันแก่ยาเรမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေအတွက်အရေးပေါ်လူသားချင်းစာနာထောက်ထားမှုဆိုင်ရာလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မှုအတွက်နောက်ထပ်ဒေါ်လာ 12.5 သန်းကူညီမယ်လို့ဩစတြေးလျအစိုးရကကြေညာလိုက်ပါတယ်။မေလ14ရက်ကဝင်ရောက်တိုက်ခတ်ခဲ့တဲ့မိုခါไซโคลนหมุนไล่ကြောင့်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာခံမှန်းကြီးလူပေါင်း 2.4 သန်းလောက်မုန်တိုင်းတန်ခံခဲ့ရပြီးစာနာမှုအကူအညီလိုအပ်ချက်တွေကလည်းကြီးထွားလာခဲ့တာပါ။ဒီလူငွေတွေကမြန်မာနိုင်ငံကထိခိုက်ခံစားနေရတဲ့လူပေါင်း 1.6 သန်းကိုထောက်ပံ့ပေးဖို့အတွက်ဒေါ်လာ 10.5 သန်းထောက်ပံ့ပေးမှာပါ။ဒီအကူအညီဟာစစ်အစိုးရကိုဓာတ်ရိုက်အကျိုးမြတ်သို့မဟုတ်တရားဝင်မှုကိုအတိမတ်ပြုရာမရောက်ဖို့အတွက်ကုလသမဂ္ဂအေဂျင်စီတွေနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာမိဖက်တွေကိုဓာတ်ရိုက်ပေးသွားမယ်လို့လည်းဩစတြေးလျနိုင်ငံသားရေးဝန်ကြီးပန်နီဝေါင်းကတနင်္ဂနွေနေ့ကထုတ်ပြန်ကြမှာဖော်ပြထားပါတယ်။ကျန်တဲ့အလူငွေဒေါ်လာ2သန်းကိုတော့ဘင်္ဂလားဒေ့ရှ်ကမုန်တိုင်းနဲ့ခံရတဲ့လူမှုအတိုက်အဝန်းတွေကိုကူညီပေးမယ်လူသားချင်းစာနာမှုဆိုင်ရာမိဖက်အဖွဲ့အစည်းတွေကိုပေးသွားမှာဖြစ်ပါတယ်ရှင်
။နိုင်ငံတကာဘာနာရေးဆိုင်ရာရာဇဝတ်မှုကျူးလွန်တဲ့နိုင်ငံတွေကိုဖော်ထုတ်နေတဲ့ FATF အဖွဲ့ရဲ့စောင့်ကြည့်စည်းရင်းထဲမှာမြန်မာနိုင်ငံကိုဆက်ပြီးတော့ထည့်သွားပါပြီ။အခြေအနေတွေတိုးတက်အောင်လုပ်ဖို့ကိုလည်းတိုက်တွန်းထားပါတယ်။ငွေမဲခွာချတာတွေအပါအဝင် ဗန်နာရေးဆိုင်ရာလွှဲပြောင်းမှုတွေမှာအားနည်းချက်တွေရှိနေတာကိုပြင်ဆင်ဖို့တတ်မှတ်ထားတဲ့အချိန်ကာလကျော်လာတဲ့အထိအကောင့်ထဲမဖော်နိုင်သေးဘူးလို့လည်း FATF အဖွဲ့ကပြီးခဲ့တဲ့သတင်းပတ်ထဲထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။ဗန်နာငွေကြေးစနစ်တွေကိုရာဇဝတ်မှုမကင်းတဲ့လုပ်ငန်းတွေအကြမ်းဖက်ဝါဒီတွေရဲ့လုပ်ရက်တွေမှာအသုံးမချနိုင်အောင်လို့တားဆီးနိုင်မှုအပါအဝင်တိုးတက်အောင်မလုပ်နိုင်သေးသရွေ့စိတ်မချရတဲ့နိုင်ငံရဲ့စည်ရင်းထဲမှာမြန်မာနိုင်ငံကိုဆက်ပြီးထည့်သွင်းသွားမှာဖြစ်တယ်လို့လည်းသတိပေးထားပါတယ်။ဗန်နာရေးလုပ်ငန်းတွေမှာပြုပြင်ပြောင်းလဲမှုတွေလုပ်ဖို့တတ်မှတ်ထားတဲ့ FATF ရဲ့ Black List အမည်မဲ့စည်ရင်းထဲမှာတော့မြန်မာနိုင်ငံအပြင်အီရန်နဲ့မြောက်ကိုရီးယားနိုင်ငံတွေကိုထည့်သွင်းထားပါတယ်။အနီးကပ်စောင့်ကြည့်ဖို့တတ်မှတ်ထားတဲ့ Gray List မိခိုးရောင်စည်ရင်းမှာတော့ဒီနှစ်ထဲမှာအာရှတိုက်ထဲကဗီယက်နမ်အပြင်ကမရွန်နဲ့ခရိုအေးရှားနိုင်ငံတွေကိုလည်းထပ်မံထည့်သွင်းထားပါတယ်ရှင
်။နိုင်ငံတကာမွေးစေဝါတိုက်ဖြတ်ရေးနေဖြစ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA ကဖမ်းဆီးထိန်းသိမ်းထားတဲ့မွေးစေဝါတွေကိုဒီကနေ့ပဲမီးရှို့ဖျက်ဆီးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။၅နှစ်တွင်ဖမ်းဆီးမိတဲ့မွေးစေဝါတွေကိုဖျက်ဆီးခဲ့တာလို့လည်း TNLA ပြောခွင့်ရဗိုလ်မှူးကြီးတာအိကျော်ကပြောပါတယ်။
这边今年是那家嘛，到底那上次工人的集体提出呢，就那个你干哪的嘛？啊，就那屋的维修这些，那拿到没有？啊，哎呀，这个交流的到底啊，这个家的这个啥也出事，啊，去的叫啊，这边去的时候，这个马来进入啊，现在在那个区内的，那个屋的维修吧，啊，这些的啊，你那个看到就那个比如那个。
ဘိမ်းမြူ56ကီလိုဂရမ်ကျော်ဘိမ်းစိန် 93.8 ပိတ်တာစိတ်ကြွဆေးပြား3တန်းကျော်ကို TNLA ထိန်းချုပ်ရာဒေသမှာဖျက်ဆီးခဲ့တာဖြစ်ပြီးတံပိုးအားဖြင့်သိန်း 9,000 နီးပါးရှိတယ်လို့လည်းပြောပါရတယ်။တစ်ချိန်တည်းမှာပဲစစ်ကောင်စီကသိန်းစီရမိထားတဲ့ဒေါ်လာတန်း 900 နီးပါးတံပိုးရှိတဲ့မွေးရည်စေဝါတွေကိုဖျက်ဆီးခဲ့တဲ့အကြောင်းဒီကနေ့ပဲသတင်းထုတ်ပြန်ထားပါရတယ်။ရန်ကုန်မြို့လှိုင်းသာယာကုန်တင်ကားဝန်းအတွင်းဒီကနေ့ဖျက်ဆီးခဲ့တဲ့မွေးရည်စေဝါတွေထဲမှာဘိန်းဘိန်းဗျူမက်သဖက်တမင်းစေးကြောက်ကက်တမင်းနဲ့အိုက်စ်လိုလူသိများတဲ့မွေးရည်စေဝါတွေပါဝင်တယ်လို့ပြောပါရတယ်။ဒီနေ့တရက်ထဲမှာပဲမန်လီနဲ့တောင်ကြီးမြို့တွေမှာတင်းစီရမယ့်မူရစ်စေဝါတွေကိုမီးရှို့ခဲ့တာဖြစ်ပါတယ်ရှင်
။အစ္စလမ်ဘာသာဝင်တွေရဲ့ဒီနေ့အတွက်ဟတ်ဖျားဘူးယာဒီစတင်တဲ့အခါမှာတော့လူပေါင်းတန်းနဲ့ချီပြီးတော့ရောက်ရှိလာပြီးဖြစ်ပါတယ်။အစ္စလမ်ဘာသာဝင်တွေအထွတ်မြတ်ထားရာမက္ကာမှာရှိတဲ့ Grand Mosque ကြီးထဲမှာတော့ကာဘာဝတ်ကျောင်းတော်ကိုလှည့်ပတ်ဝတ်ပြုရင်းနဲ့တော်ဝက်လုပ်နေတဲ့အခမ်းအနားတွေမနေ့တုန်းကစခဲ့တာဖြစ်ပါတယ်။ COVID-19 ကပ်ရောဂါကူးစက်မှုထိန်းချုပ်ရေးကန့်သတ်ချက်တွေကိုရုတ်သိမ်းလိုက်ပြီးတဲ့နောက်ပိုင်းကျင်းပတဲ့ဒီနှစ်ဖျားဘူးရာသီမှာတော့ဧည့်သည်ကနှစ်တန်းခွဲကျော်ရောက်လာမယ်လို့ Saudi Arabia အာဏာပိုင်တွေကခန့်မှန်းထားပါတယ်။နှစ်ပေါင်းများစွာအတွင်းမှာဖျားဘူးဧည့်သည်အများဆုံးလာရောက်တဲ့နှစ်ဖြစ်မယ်လို့လည်းတွက်ဆထားကြပါတယ်။နိုင်ငံပေါင်း160ကဖျားဘူးတွေလာရောက်မှာဖြစ်ပြီးတော့တောက်ကြနေသည်ဆိုရင်တော့ပြည်ပကဖျားဘူးတစ်တန်းနဲ့6သိန်းကျော်ရောက်နှင့်ပြီးသားဖြစ်ပါတယ်။COVID-19 ကပ်ရောဂါကူးစက်မှုတွေကြောင့်ပြီးခဲ့တဲ့နှစ်တွေကဖျားဘူးတွေကိုကန့်သတ်ခဲ့ပြီးတော့ဒီနှစ်မှာတော့တားမြစ်ကန့်သတ်ချက်တွေကိုဖယ်ရှားပေးလိုက်တာဖြစ်ပါတယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမုံတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တနင်္လာညရဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်အရင်ဆုံးတော့ကင်းတော်ရွာပြည်သူကာကွယ်ရေးစခန်းကိုစစ်ကောင်စီဘက်ကစီးနင်းတိုက်ခိုက်တဲ့အခြေအနေသတင်းကိုတင်ပြပေးကြပါမယ်။စကိုင်းမြို့ AOR မြေဘေးကကင်းတော်ရွာနီးမှာရှိတဲ့ဒေသခံကာကွယ်ရေးတပ်စခန်းတစ်ခုကိုစစ်တပ်ကနေဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာတော့ကာကွယ်ရေးတပ်ဖွဲ့ဝင်10ဦးထပ်မံတေဆုံးပြီးတော့အရသား3ဦးလည်းတပ်ဖြတ်ခံရတယ်လို့ဒေသခံတွေကပြောပါတယ်။နေအိမ်တွေအများပြားလည်းမိရှုခံခဲ့ရပါတယ်။ဒေသခံပြည်သူတွေဟာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ကင်းတော်ဘက်ကနောက်ဆုံးအခြေအနေကိုမမျှတစင်အောင်ကတင်ပြပေးထားပါတယ်
။စကိုင်းတိုင်းစကိုင်းမြို့ကင်းတော်ရွာနီးကဒေသခံကာကွယ်ရေးတပ်ဖွဲ့စခန်းကိုမနေ့ဇွန်လ25ရက်မနေ့ဝီလီဝီလင်းအချိန်မှာပဲစစ်တပ်ကဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့ပါတယ်။မန္တလေးတိုင်းငန်းစုံမြို့နယ်စကိုင်းမြို့အဆက်အေယာဝတီမြေကမ်းဘေးမှာရှိတဲ့ကင်းတော်ရွာကိုစစ်တပ်ကရေလံအတိုင်းဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ခိုက်မှုအတွင်းမှာဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်15ဦးနဲ့အရသား3ဦးစုစုပေါင်း18ဦးတပ်ဖြတ်ခံခဲ့ရတယ်လို့စကိုင်းခရိုင်ဒေသခံကာကွယ်ရေးတာဝန်ရှိသူတူကအဖြေအေကိုပြောပါတယ်။
ကြည့်ရတော့မနေ့ပိုင်းပေါ့9နိုင်ကျော်လောက်ကျွန်တော်စကြရတယ်တနက်တန်စကြရတယ်9နိုင်ကျော်လောက်စကြရတယ်အတိုက်ပွဲကတော့သူတို့ကဝေစီရပေါ့ကံအဲ့ကံမှာအလုံးပေါင်း15ယောက်နဲ့ရဲဘော်က3ယောက်ရဲဘော်ရဲ့အမျိုးသမီးက2ယောက်15ယောက်နော်နောက် ကင်းတော့ရွာတဲ့ဟိုဝင်လာတော့ရွာထဲမှာတည်တဲ့မျိုးသားနှစ်ယောက်တက်ခံရတော့နော်အားလုံးပေါင်း18ယောက်မိစေမှာတယောက်ပါဆက်ကြတော့ပေါ့အားလုံးပေါင်း18ယောက်ဒါဘော်ကြီးရပြီးသား18ယောက်ပေါ့နော်ဘုန်းရှင်မိစေမှာဘုန်းရှင်ပေါင်းနေတယ်ပြစ်တတ်သွားတယ်လည်းကမရှိပါဘူ
းလူမှုကွန်ရက်ဆံမျက်နှာပေါ်မှာပေါ်ထွက်လာတဲ့ဓပုံတွေအရာတချို့ကလက်နောက်ပြန်ကျိုးတုပ်ရဲနဲ့တနက်နဲ့ပြစ်တက်ခံထားရပြီးတော့မီးလောင်နေတဲ့ရုပ်လောင်းတွေလည်းတွေ့ရပါတယ်ရဲတော်ရီပါဝင်ကာကွယ်တပ်ဖွဲ့ဝင်18ဦးတပ်ဖြတ်ခံရပြီးတဲ့နောက်ပျောက်ဆုံးနေသူတချို့လည်းရှိတယ်လို့ဒေသခံတွေကပြောပါရယ်စစ်တပ်ကအခုလိုဝင်ရောက်စီးနှင်းတိုက်ခိုက်ပြီးတဲ့နောက်ကင်းတော်ရွာနဲ့လက်ပံတော်ရွာကနေတချို့ကိုပါမီးရှို့ခဲ့တာကြောင့်ဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေရတယ်လို့ဒေသခံတူကပြောပါရယ
်လက်ပံတော်ရွာကင်းတော်ရွာအဲဒီမှာတိုင်းပြည်သုံးဆောင်ရှို့ခံရတယ်ရွာရတဲ့ဒီရွာနဲ့ဒေသနဲ့ဆက်နေပြီးတော့မှဒီရဲလို့သူတို့နေရဆိုတော့ဒါလေးရဆက်တယ်အဲ့မှာဟောပေါ့ငါးရွာ6ရွာပေါင်းရှိတယ်6ပေါင်းရှိတဲ့ခါကျတော့အရင်ကလည်းသူတို့ကမီးနှစ်ခါသုံးခါရင်းချုပ်ဘူးတယ်ချုပ်ဘူးတော့ဒီလူတွေကအဲ့ကလေးကနေပြီးတော့မှသူတို့ဆိုင်ရတွေကြောက်ရွံ့နေတာရှိတယ်အခုလိုဖြစ်တဲ့ခါကျတော့ဒီလူအကုန်လုံးကြီးတော့အများတွေဒီအဲ့ရွာတွေမှာမရှိဘူးဒီကူကလေးကသူတို့ကအဲ့ရှားမျိုးရှားရွာတွေမှာပြောင်းနေကြတယ်ညားကြတယ်ဟုတ်လူကြီးတွေကတော့သူတို့ကရတယ်ကြောအဲ့လိုရောမင်းကြီးဆက်တော့မခံမတတ်ဘူ
းလက်တလောကောက်ယူရထားတဲ့စီးရင်တွေရလက်ပံတော်ကြီးရွာကနေ180နီးပါလောင်ကျွန်းပြီးတော့အင်းတော်နဲ့ကိုင်းမြင်ကနေတချို့လဲမိရှုခံရတယ်လို့ပြောပါတယ်ဒီအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးအခုနှစ်မတ်လရဲမှာပဲကင်းတော်ရွာနဲ့နှစ်မိုင်ခွဲလောက်ပဲဝေးတဲ့တာတိုင်ကြီးရွာမှာလဲကြီးရွာလူညွေးကောင်းဆောင်အပါဝင်အရက်သား15ဦးအလားတူတပ်ဖြတ်ခံခဲ့ရပါတယ်ရှင်
ဒါကတော့စကိုင်းကင်းတော်ရွာအနီးဒေသခံပြည်သူကာကွယ်တပ်ဖွဲ့တပ်စခန်းတစ်ခုကိုစစ်ကောင်စီကနေပြီးတော့ဝင်ရောက်စီးနှင်းတိုက်ခိုက်တဲ့နောက်ဆုံးအခြေအနေကိုမင်းမြတ်ဒဇင်အောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မိုးခါဆိုင်ကလုန်းထန်တဲ့ရခိုင်တောင်သူတွေမျိုးစဘာထောက်ပံ့နိုင်မှုစစ်ကောင်စီဘက်ကပြင်ဆင်နေတဲ့အကြောင်းသတင်းကိုတင်ပြပေးကြပါတယ်မိုးခါဆိုင်ကလုန်းမုန်တိုင်းထံကြောင့်မျိုးစဘာတွေပျက်စီးပြီးတော့စဘာဆိုင်ဖို့ခက်ခဲနေတဲ့ရခိုင်ဒေသခံတောင်သူတွေအတွက်မျိုးစဘာတင်း 9,000 လောက်ကိုထောက်ပံ့ပေးမယ်လို့ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရကပြောပါတယ်မုန်တိုင်းထံတဲ့ဒေသတွေမှာတောင်သူတွေဟာဒီနှစ်မှာထုံရက်စိုက်ပျိုးဖို့ခက်ခဲနေကြပါတယ်မိုးစဘာကိုအချိန်မီမစိုက်ပျိုးနိုင်မှာကိုလည်းစိုးရိမ်နေကြပါတယ်ဒီကြောင့်ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုကိုဝင်းခံပေါင်းကပြောပြပေးပါမယ်ရှင်
ဆိုင်ကလုန်းမိုခါတန်းတင်ခဲ့တဲ့ရခိုင်မြောက်ပိုင်းကမြို့နယ်10ခုလောက်မှာစိုက်ပျိုးရေးလုပ်ငန်းတွေအတော်ကြီးထိခိုက်ခဲ့ရတာပါဒေသခံတွေပဲနေအိမ်တွေပျက်စီးသွားတာကြောင့်မိုးစဘာအတွက်ခြံထားတဲ့မျိုးစေ့တွေဆုံးရှုံးကုန်တယ်လို့ကျွဲနွားတည်ဆုံတာတွေလည်းရှိခဲ့တာကြောင့်ထုံရက်စိုက်ပျိုးအခက်ခဲနေကြဆဲဖြစ်ပါတယ်ရခိုင်ပြည်နယ်စစ်ကောင်စီကတော့မုံတိုင်းကြောင့်မိုးစဘာတွေပျက်စီးသွားတဲ့ရခိုင်မြောက်ပိုင်းကဒေသခံတောင်သူတွေအတွက်စဘာမျိုးစေ့တင်း 9,000 လောက်ပေးဖို့ပြင်ဆင်ထားတယ်လို့ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရဦးလှသိန်းကပြောပါတယ
်မျိုးစဘာကသူဘောင်တေး9,000နီးပါလို့တော့ပြောတယ်။ဗေဒတာဆိုတော့အဓိကတော့အဲ့ဒီကမှမချစ်မနေပါတဲ့ဟာကတော့ကြောက်တော်မြောက်ဦးရစ်တော်နော်အဲ့ဒီတရားကမချစ်မနေပါတဲ့သဘောရှိပါတယ်။စစ်တွေလည်းပါတယ်စစ်တွေလည်းပါတယ်။တရားတော့စိတ်ကြွေးရဖြန်းမှာပါ။ဒီနေ့လောက်ဆိုရောက်ကြပြီတင်နေနော်။ရောက်နေပြီအေယာဝတီရဲ့အကူတိုင်းရဲ့အဲ့ဒီရဲ့မနီယာကကားရီရှိတော့ရောက်နေပြီတင်နေစိတ်ကြွေးရပါသိတယ်။မနီယာတော့ရောက်မယ်လို့ပြောတာ။
စဘာစီရီဟာအေအော်ဘီတိုင်းနဲ့ဘကိုးတိုင်းဒေတာကြီးတို့ကနေယူလာတာဖြစ်ပြီးလက်ရှိမှာတော့ရခိုင်ပြည်နယ်ကိုရောက်ရှိနေပြီဖြစ်ပါတယ်။ဒါပေမဲ့ဘယ်နှိမ့်စပေးသွားမလဲဆိုတော့မသိရသေးပါဘူး။မြောက်မြို့နယ်အုတ်ကန်ကြေးရွာကလယ်သမားတို့ကတော့လေထုံကားတွေမြေစီမြောစာတွေဈေးကြီးနေတာကြောင့်မိုးစဘာရရင်တော့စိုက်ပျိုးဖို့အခက်အခဲတွေရှိနေသေးတဲ့အကြောင်းပြောပါတယ်။အေးင
ေါထရတယ်စေနာခွန်ပူလင်းငေါထရတယ်အဲမဟင်းလူစီမကြဟာအုတ်ခေါ်လို့ထွင်မလားရေ။ဘောတရာကိုမနှိမ့်ကရှိတ်တော့ဆိုအနှိမ့်ကကိုးသောဒီလေသမားဒီမှာလေအဲမဟင်းလူမှာဆိုကြရပါကြီး။ဥမာထွန်းခါလို့တမျိုးဥမာအရေးခါလို့တမျိုးအဲမေဦးမေဦးဇာကောမေစီမေဦးဇာကောဒီအင်္ဂူလောကတမျိုး
။ကဲဦးနဲ့ဒေသဖြစ်တဲ့ရခိုင်ပြည်နယ်မှာလေယာဉ်လုပ်ငန်းဟာပြည်နယ်ရဲ့အသက်သွေးကြောလုပ်ငန်းဖြစ်တယ်လို့ဘိုးစဘာတစ်ခုတည်းကအားထားစိုက်ပျိုးကြတာလည်းဖြစ်ပါတယ်။တခြားဆောင်းသီးနှံတွေစိုက်ကြပေမဲ့တပိုင်းတိုင်းအနေချင်းလောက်သာရှိတယ်လို့ရခိုင်ပြည်နယ်တောင်သူလယ်သမားတမကပြောခွင့်ရဦးအောင်ကျော်မြတ်ကပြောပါတယ်
။အာကျွန်တော်တို့ရခိုင်ကမှာကဒီနေရာကဏ္ဍ ခိုင်တမျိုးသားလမ်းတဲ့ကျွန်တော်တို့ဒေသခံပြည်သူတွေအတွက်အဓိကအသက်ဆုံးကြောပေါ့လေဒီတခြားကျွန်တော်တို့ရခိုင်ဘက်မှာကစက်ရုံလက်ကူလေးပါတခုမှမရှိဘူး။နောက်ပြီးတော့တခြားဆက်ကူလည်းမရှိဘူးလေဆရာ။ဟိုမက်ပီတွေနောက်ပြီးတော့မှနွေစပါးဆိုရင်နွေစပါးလေးစိတ်တာမဟုတ်ဘူး။အဲနွေစပါးလေးမစိတ်ဘူးမက်ပီတို့ပြည်တင်စီတို့လည်းမစိတ်ဘူး။ဆောက်ပြီးနံလည်းစိတ်အာညံ့ညံ့ဆက်ဆက်မလုပ်ဘူးလေ။အမိုးစပါးတစ်ခုတည်းကမှသင်ခုပြီးတော့နေရတဲ့အခါမှာဒီမိုးစပါးတစ်ခုကအဲကျွန်တော်တို့ရခိုင်ဒေသအတွက်တော်တော်ဟိုအသက်ဆုံးကြောသူတွေအေးကြည့်ပါလေဆရာနော
်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2022ခုနှစ်ကလည်းမိုးနှဲပြီးစပားဆိုင်ပြိုးအတွက်မိုးရေအလုံးလောက်မရခဲ့တာဓာတ်မီဩဇာတွေဈေးကြီးတာကြောင့်စပားအထွက်နှုန်းကျဆင်းခဲ့ပါတယ်ဒီနှစ်မှာလည်းမျိုးစပားအခက်အခဲတွေကြောင့်တောင်သူတွေအချိန်မီမဆိုင်ပြိုးနိုင်ပါကိုစိုးရိမ်နေကြတာပါရခိုင်ပြည်နယ်မှာလေကားစုစုပေါင်း12သိန်းကျော်ရှိပေမဲ့ပြီးခဲ့တဲ့2018ခုနှစ်နောက်ပိုင်းကစလို့ဒေသရင်းမတည်ငြိမ်မှုတွေကြောင့်တစ်နှစ်ကို6သိန်းလောက်သာစိုက်ပျိုးနိုင်တော့တယ်လို့တောင်သူလေသမားတမကရဲ့စီးရင်မှာဖော်ပြထားပါတယ်ခင်ဗျာ
။ဒါကတော့မိုခာဆိုက်ကလုန်းတန်းတင့်တဲ့ရခိုင်တောင်သူတွေကိုမျိုးစပါးတွေထောက်ပံ့ပေးဖို့ရခိုင်စစ်ကောင်စီကပြင်ဆင်နေတဲ့အကြောင်းသတင်းကိုကိုဝင်းခန့်မောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့နိုင်ငံတကာအဝတ်ထည်လုပ်ငန်း Inditex မြန်မာပြည်ကနေထွက်ဖို့ပြင်ဆင်နေတဲ့အကြောင်းကိုတင်ပြပေးကြပါမယ်။နာမည်ကြီး fashion အဝတ်ထည်တွေထုတ်လုပ်တဲ့ Inditex စီးပွားရေးလုပ်ငန်းကမြန်မာနိုင်ငံတွင်းကလုပ်ငန်းတွေကိုရှော့ချပြီးထွက်ခွာဖို့စတင်လှုပ်ဆောင်နေပြီလို့ပြောဆိုလိုက်ပါတယ်။ဒီကုမ္ပဏီပိုင်တဲ့ Zara တစ်စိတ်အဝတ်ထည်တွေကိုလက်ခံချုပ်လုပ်ပေးနေတဲ့တရုတ်နိုင်ငံသားပိုင်ကုမ္ပဏီကအလုပ်သမားတို့ကိုစစ်တပ်ကနေဝင်ရောက်ဖမ်းဆီးခဲ့ပြီးတဲ့နောက်မှာမြန်မာနိုင်ငံတွင်းမှာယင်းနှိမ့်နှံမှုတွေဆက်ပြီးတော့မလုပ်ဖို့ကုမ္ပဏီကိုနိုင်ငံတကာအလုပ်သမားတမကတွေလူခွေဖွဲ့တွေဘက်ကဒီစီးပွားရေးလုပ်ငန်းကိုဖိအားပေးပြီးတိုက်တွန်းနေတာဖြစ်ပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ပြောပြပေးပါမယ်ရှင်
။ Inditex ကုမ္ပဏီရဲ့နာမည်ကြီး Zara တစ်စိတ်တွေကိုချုပ်ပေးနေတဲ့ရွှေပြည်သာမြို့နယ်ကတရုတ်နိုင်ငံသားပိုင်ဟိုစိတ်ကုမ္ပဏီမှာစူပူမှုကိုဖန်တီးတဲ့ဆိုတဲ့အကြောင်းပြချက်နဲ့တမကခေါင်းဆောင်တချို့ကိုစစ်တပ်ကစက်ယုံတဲ့ဝင်ရောက်ဖမ်းဆီးခဲ့ပြီးတရားစွဲဖို့ပြင်ဆင်နေတာရှိနေချိန်မှာပဲ Inditex ကုမ္ပဏီမြန်မာနိုင်ငံကနေထွက်ခွာဖို့ပြင်နေတဲ့အကြောင်းကုမ္ပဏီပြောခွင့်ရကတိတ်မကြခင်ရပိုင်းကပဲသတင်းမီဒီယာတချို့မှပြောဆိုခဲ့ပါတယ်တကယ်လို့ Inditex ကုမ္ပဏီအနေနဲ့သူ့အထည်တွေကိုချုပ်လုပ်နေတဲ့စက်ယုံတွေမှာအလုပ်သမားတွေရဲ့အခွင့်အရေးတွေရရှိအောင်မဖော်ဆောင်ပေးနိုင်ဘူးဆိုရင်မြန်မာနိုင်ငံတဲကနေထွက်သွင်းတယ်လို့အလုပ်သမားတမကတွေကလည်းဖိအားပေးနေကြတာပါတမကခေါင်းဆောင်တွေဖမ်းဆီးခံထားရတာနဲ့ပတ်သက်ပြီးဟိုစိတ်စက်ယုံကအလုပ်သမားတွေကိုအကူအညီပေးနေတဲ့ကိုသူရိန်အောင်က VOA ကိုပြောပါတယ
်ဟုတ်ကဲ့လေဟိုတော့ Inditex ကတော့ထွက်မယ်ဆိုတော့ဒါကတော့ကျွန်တော်တို့စားရတယ်ဟုတ်ကဲ့တို့ရဲ့သဘောထားကလည်းဟိုဒီတရှိအနေနဲ့တမကပြည်အခြေအနေရဆက်ပြီးတော့ဟောပါဟိုအလုံးလုံးကိုရှိတယ်ဆိုလို့ရှိရင်အောင်ဝင်ယူဖို့ရှိတဲ့ပုံစံမျိုးနဲ့ဟိုလုပ်စီနေမှာပေါ့ဗျာဒါပေမဲ့မလုပ်နိုင်ဘူးဆိုလို့ရှိရင်လည်းထွက်သွားတာပဲပိုကောင်းတာပေါ့
မြန်မာစစ်တပ်ကလူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေပေမဲ့နိုင်ငံတကာတစိုက်တွေဟာပြည်တွင်းမှာဆက်ပြီးလက်ပတ်နေတာလူအခွင့်အရေးချိုးဖောက်နေတဲ့စစ်ရုံတွေနဲ့လက်တွဲလုက္ကင်နေတာကိုအလုတ်သမားကြီးရအဖွဲ့တွေကထောက်ပြကြပါတယ်။တချို့တစိုက်တွေကတော့သူတို့ဟာအလုတ်ကင်အခွင့်လန်းတွေအတွက်ပြည်တွင်းမှာဆက်ရှိဖို့လိုအပ်တဲ့ဆိုတဲ့အကြောင်းပြချက်တွေနဲ့ဆက်ရှိနေကြပါတယ်။တချို့နာမည်ကြီးတစိုက်အဝတ်အထည်တွေထုတ်လုပ်တဲ့စက်ယုံတွေမှာလူခွင့်ရချိုးဖောက်မှုတွေဆိုးဆိုးဝါးဝါးရှိနေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကများအဖွဲ့ချုပ် CTUM ကဒေါ်ခိုင်ဆောင်က VOA ကိုပြောပါတယ
်တကယ်ကြတော့အဲ့ဒီ brand တွေဒီရင်းနှီးမြှုပ်နှံနေတဲ့နော်ဒီထိတ်ထုတ်လုပ်ငန်းမှာကြည့်မယ်ဆိုရင်ပြည်သူတွေကအလုပ်သမားတွေကကြုံပြုခံရတဲ့အနေအထားလားဖြစ်တယ်ဒီအလုပ်ကင်ခွင်လန်းတွေကထိတ်ထုတ်လုပ်ငန်းတွေထွက်သွားမှဆုံးရှုံးသွားမှမဟုတ်ပါဘူးကျမတို့ဆုံးရှုံးသွားပြီအခုလည်းဒီထဲကျုပ်လုပ်ငန်းမှာရှိတဲ့အလုပ်သမားတွေကအလုပ်ကင်အမကန်ကြလုံးဝမရှိပါဘူးနော်ဟိုနေစားအလုပ်သမားဖြစ်ခန့်ခန့်ရတယ်ဟိုမေးခွန်းမေးလို့မရဘူးပြန်ပြီးခိုင်းတာလုပ်ကြွေးတာစားပြန်ပြောရင်အဲ့လိုမျိုးဖြစ်နေတာအဲ့ဒါအလုပ်ကင်မဟုတ်ဘူးရှင်အဲ့ဒါကိုလည်းကျမတို့ဟိုသိစေချင်ပါတယ်
အဲ့ဒီလိုအလုတ်သမားအခွင့်အရေးချိုးဖောက်ခံရတာတွေကြောင့်အခွင့်အရေးတောင်းဆိုခဲ့ကြတဲ့ဟိုစိတ်ဆက်ယုံကအလုတ်သမားတွေလက်ရှိမှာတရားရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့လည်းကိုသူရင်အောင်ကအခုလိုပြောပါတယ်
။ကျွန်တော်တို့ကခဏရက်လေးကိုကြုံကျင်းပြန်ယူလာတယ်။အုံမတွေကတော့အတိအကျမတည့်ရဘူး။ဒါပေမဲ့ဒီသိထားတာတော့ဒီစကြောရေးလုပ်တဲ့အဖွဲ့ကအကြံပြုသွားတဲ့ဥပါတော့တခုချင်း905ကာဂျီအကြံပြုထားပါတယ်
။ဒီမိုကရေစီထွန်းကားတဲ့နိုင်ငံကြီးတွေကကုမ္ပဏီကြီးတွေအနေနဲ့စီးပွားရေးဆိုင်ရာအကျိုးစီးပွားတစ်ခုကိုပဲကြည့်နေမယ်ဆိုရင်ဒါကမြန်မာစစ်ကောင်စီကိုတွယ်ဝိုက်တဲ့နည်းနဲ့ထောက်ခံတာဖြစ်တယ်လို့လည်းတချို့ကထောက်ပြကြပါတယ်။မြန်မာဥရောပတမကယုံကတော့ဟိုစိတ်ဆက်ယုံမှာဖမ်းဆီးခံရတဲ့အလုပ်သမားတွေကိုပြန်လွှတ်ပေးဖို့စစ်ကောင်စီကိုတောင်းဆိုထားပါတယ်။ နိုင်ငံတကာတစိုက်တွေမြန်မာနိုင်ငံထဲကတာဝန်တိတိနဲ့ထွက်သွားဖို့ဆိုရင်နိုင်ငံစုံကဖိအားတွေလိုလိမ့်မယ်လို့ကမ္ဘာအလုပ်သမားရေးအဖွဲ့တစ်ခုဖြစ်တဲ့ Industry All အဖွဲ့ရဲ့အထွေထွေအတွင်းမှုကလည်းတိတ်မကြခင်ကပြောဆိုခဲ့ပါတယ်။တောင်အာဖရိကမြို့တော် Cape Town မှာဇွန်လ19ရက်ကကျင်းပသွားတဲ့ကမ္ဘာအလုပ်သမားရေးအဖွဲ့တစ်ခုဖြစ်တဲ့ Industry All အဖွဲ့ရဲ့အမှုဆောင်အစည်းအဝေးကိုနိုင်ငံပေါင်း60ကကိုယ်စားလှယ်200တက်ရောက်ချိန်မှာပြောဆိုခဲ့တာပါ။Primark, Uniqlo and Inditex တို့လိုနာမည်ကြီးတစိုက်တွေစီကအပြုသဘောဆောင်တဲ့အချက်ပြတုံ့ပြန်မှုတွေလည်းရရှိထားတယ်လို့ Industry All အဖွဲ့အထွေထွေအတွင်းရင်းမှုကအဲ့ဒီအစည်းအဝေးမှာပြောဆိုခဲ့ပါတယ်ခင်ဗျာ။
ဒါကတော့နာမည်ကြီး fashion အဝတ်ထည်ထုတ်လုပ်တဲ့စီးပွားရေးလုပ်ငန်းတစ်ခုမြန်မာနိုင်ငံတွေကနေလုပ်ငန်းတွေထွက်ခွာဖို့ပြင်ဆင်နေတဲ့အကြောင်းတရင်ကိုကိုစံကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းနိုင်ငံရောက်ရွှေ့ပြောင်းအလုပ်သမားတွေအလုပ်လုပ်ခွင့်တက်တန်းတိုးဖို့ရည်ဆွေးနွေးနေကြတဲ့အကြောင်းတရင်ကိုတင်ဆက်ပေးကြပါမယ်။ MOU နဲ့ထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအလုပ်လုပ်ကိုင်ခွင့်တက်တန်းတိုးဖို့ကိစ္စကိုရေးရသေးချတဲ့ညွှန်ကြားမှုတွေမြန်မာအစိုးရတာဝန်ရှိတဲ့သူတွေဘက်ကမထုတ်ပြန်သေးတာကြောင့်အလုပ်လုပ်ခွင့်တက်တန်းကုန်ကန်နီးတဲ့သူတွေဆိုရင်မှုတွေရှိနေတဲ့အချိန်မှာပဲထိုင်းကမ္ဘောဒီးယားနဲ့မြန်မာသုံးနိုင်ငံကတာဝန်ရှိတဲ့သူတွေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီကြောင့်မန်ညွညူလင်းဘန်ကောက်မြို့ကနေသတင်းပေးပို့ထားပါတယ
်။ထိုင်းနိုင်ငံမှာ MOU နှစ်နိုင်ငံသဘောတူညီချက်တွေနဲ့လာရောက်အလုပ်လုပ်ကိုင်နေကြတဲ့မြန်မာနဲ့ကမ္ဘောဒီးယားနှစ်နိုင်ငံကရွှေပြောင်းအလုပ်သမားတွေတက်တန်းတိုးလုပ်ကိုင်ခွင့်အရေးနဲ့ပတ်သက်ပြီးထိုင်းမြန်မာကမ္ဘောဒီးယားသုံးနိုင်ငံကတာဝန်ရှိသူတွေဆွေးနွေးခဲ့ကြပါတယ်။ကမ္ဘောဒီးယားရွှေ့ပြောင်းအလုပ်သမား 4,000 ကျော်ရဲ့အလုပ်လုပ်ကိုင်ခွင့် work permit တွေအတွက်တက်တန်းတိုးပြန်လျှောက်ထားနိုင်မှုအတွက်တော့ထိုင်းနဲ့ကမ္ဘောဒီးယားအစိုးရနှစ်ရပ်ကြားမှာသဘောတူညီချက်ရရှိခဲ့ကြပါတယ်။မြန်မာအလုပ်သမားတွေအတွက်တော့အခုထိရေးရသေးတဲ့အချက်လက်တွေမသိရသေးဘူးလို့မြန်မာအလုပ်သမားအရေးကူညီပေးနေသူတွေကဆိုပါတယ်
။ MOU ဓမ္မတွေကို4နှစ်ကုန်5နှစ်ကုန်6နှစ်ဓမ္မတွေကိုကျွန်တော်တို့ဒီမှာစာအုပ်အဟောင်းကိုဒီမှာတန်ရုံမှာလဲထားပြီးလို့ရှိရင်အဲ့စာအုပ်အဟောင်းနဲ့ဒီတရှိဆိုင်ရွက်စာတမ်းနဲ့နေလျက်နံပါတ်စီးတင်ပြီးလို့ရှိရင်ကျွန်တော်တို့မြန်မာပြည်ကိုပြန်ဆင်းရမယ်နေစားကဘယ်နေစားလဲဘယ်မှာလဲဆိုတာကိုကျွန်တော်တို့ထိုင်းဘက်ကတော့ဥပဒေသတ်မှတ်ပြီးမြန်မာဘက်ချမ်းကဘာမှမသိရသေးဘူးခင်ဗျ50ရာခိုင်နှုန်းလို့ပဲကျွန်တော်တို့အဲ့လိုကြားထားရတယ်ခင်ဗျကျွန်တော်တို့ဝက်ပါမီတက်တန်းတိုးရဲ့အလုပ်မှာမြန်မာပြည်သားကြီးအနေနဲ့အချိန်နဲ့တိတ်မရှိတော့ဘူးMOU ဆိုလဲ MOU 4နှစ်ကုန်နဲ့ဆိုလို့တဲ့5နှစ်ကုန်နဲ့6နှစ်ကုန်နဲ့တူပြီးကိုပမာပဲချမ်းအနေနဲ့ကျွန်တော်တို့ဘယ်လိုဆောင်ရွက်ပေးမလဲဆိုလဲကျွန်တော်တို့ကအဲ့ဒီဟာလေးတော့တောင်းဆိုချင်ပါတယ်ခင်ဗျအထောက်ထားမရှိတဲ့တူတွေရောထိုင်းပဲချမ်းကဘယ်လိုတွေမြန်ပြန်ပြီးကမှကူညီပေးမလဲဆိုတဲ့အလေးကိုကျွန်တော်တို့တွေလည်းစောင့်မျှော်နေတာပါလေအဲ့ဒီဟာတော့
ဗိုင်းရပ်စ်ကပ်ကြောင့်နေရပ်ပြန်သွားတဲ့ကမ္ဘောဒီးယားအလုပ်သမားတွေထိုင်းကိုပြန်လာပြီးအလုပ်လုပ်တာရောနေရပ်မပြန်မဲထိုင်းမှာပဲနေပြီးအလုပ်လုပ်ခွင့်တက်တန်းကုန်တော့မဲ့သူတွေအတွက်ပါတက်တန်းထူးနိုင်ဖို့နဲ့မှတ်ပုံတင်နေပြန်ပြီးအဆင်ပြေလွယ်ကူအောင်ရနိုင်ဖို့အွန်လိုင်းကနေလျှောက်ထားဖို့စီစဉ်ထားတယ်လို့ထိုင်းတာဝန်ခံတွေကပြောပါတယ
်ကျွန်တော်တို့ဗမာပြည်သားတွေအတွက်ကတော့အဲ့ဒါမျိုးတွေမရှိသေးဘူးတည်ငင်းမကြသေးဘူးခင်ဗျာဗမာပြည်ကအခုအစိုးရကျွန်တော်တို့မြန်မာပြည်မှာဆိုလဲမြန်မာပြည်ရဲ့ကုမ္ပဏီကျွန်တော်တို့လှမ်းမေးတဲ့လောက်ကတော့ဒီ MOU တွေကိုပြန်ဆင်းရမယ်လို့ပဲတတိယအကြာနေရတဲ့ခင်ဗျဒီနေ့နေ့တင်လာ online ကနေတင်နေဆိုတာကတော့ကျွန်တော်တို့လည်းဘာမှမသိရသေးဘူးခင်ဗျကျွန်တော်တို့သိတဲ့လောက်ကတော့ဒါပါပဲခင်ဗျကိုယ်နိုင်ငံရဲ့အခြေအနေကလည်းမကောင်းလို့ပဲလားအလိုဘလိုလဲဆိုတော့မသိဘူးကျွန်တော်တို့ကဘာမှမသိရသေးဘူးခင်ဗျအဲ့ဒီကိစ္စတွေကတော့ခုနှစ်လပိုင်းလောက်မှအချို့အကြောင်းတော့သိရမယ်လို့ထင်တယ်အခုချိန်ကတော့50ရာခိုင်နှုန်း50ရာခိုင်နှုန်းပဲရှိနေတယ်ခင
်ဗျအလုပ်သမားတွေအတွက်ဗီဇာကြီးကို2000ကနေ500အထိရှော့ချပေးဖို့ကမ္ဘောဒီးယားနဲ့မြန်မာအစိုးရတွေကတောင်းဆိုတာကိုတော့အသစ်တက်လာမဲ့ထိုင်းအစိုးရအဖွဲ့ကဆုံးဖြတ်လိုက်မယ်လို့ထိုင်းအစိုးရတာဝန်ခံတွေကပြောပါတယ
်တောက်ချနေရသူတို့နှစ်နိုင်ငံသူတို့ဒီမြန်မာတန်ရုံကနေပြီးကမှဒါရိုက်တာမန်နေဂျင်းဒါရိုက်တာတွေပေါ့ကုမ္ပဏီမန်နေဂျင်းဒါရိုက်တာတွေနဲ့သူတို့ညှိတာတွေလို့ရှိတယ်ဗမာပဲချမ်းကလည်းအဲ့လိုတော့တောင်းဆိုထားတယ်ခင်ဗျာ2000ကနေပြီးကမှအခု900အရင်တော့ကလည်း900ပဲမဟုတ်လားကျွန်တော်တို့တွေဗီဇာထုလို့ရှိရင်အခုအဲ့900ကိုပဲပြန်ဖြစ်ဖို့အတွက်တောင်းဆိုထားတာတော့ရှိတယ်ဒါပေမဲ့ဒီဘက်ကကွန်ဖာအတိပြန်မပြူသေးဘူးသူတို့လည်းစဉ်းစားနေတယ်ထင်တယ်ခင်ဗျာ
ထိုင်းနဲ့မြန်မာနှစ်နိုင်ငံအစိုးရချင်းသဘောတူညီချက်အရမြန်မာနိုင်ငံက MOU နဲ့တရားဝင်အလုပ်လုပ်ကိုင်းနေသူတွေဟာထိုင်းနိုင်ငံမှာတိုင်းနေချင်းရှိနေတာပါရှင်ကျွန်မညညလွယ်မှာ
ဒါကတော့ထိုင်းနိုင်ငံရောက်ရွှေပြောင်းအလုပ်သမားတွေအလုပ်လုပ်ခွင့်တက်တန်းတိုးဖို့အရေးထိုင်းနိုင်ငံကမ္ဘောဒီးယားနိုင်ငံနဲ့မြန်မာသုံးနိုင်ငံကတာဝန်ရှိတဲ့သူတွေဆွေးနွေးနေကြတဲ့အကြောင်းသတင်းကိုမန်ညိုညိုလင်းကဘန်ကောက်မြို့တော်ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ကျမတို့ VOA ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့သောရရှင်နေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းညာရီဘက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်လေးဖြစ်တဲ့စီးပွားရေးကဏ္ဍလူမှုရှုခင်းအစီအစဉ်နဲ့အတူဆရာညီပူလေးနဲ့ VOA ဆက်သွယ်မေးမြန်းချက်ထုတ်လင်းပေးဖို့ရှိပါတယ်ရှင်။
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်။မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American အတန်ရဲ့တနင်္လာညအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့ထုတ်လွှင့်ပေးနေကြအပတ်စဉ်ခန်းနာတွေမတိုင်ခင်မှာအထူးအစီအစဉ်တစ်ခုကိုပြန်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်။ပြီးခဲ့တဲ့သတင်းပတ်ဇွန်လ22ရက်နေ့ကနှလုံးရောဂါနဲ့ကွယ်လွန်သွားခဲ့တဲ့မန္တလေးမြို့ကထင်ရှားတဲ့စာရေးဆရာညီပူလေးနဲ့တွေ့ဆုံမေးမြန်းခန်းကိုပြန်ပြီးတော့ထုတ်လွှင့်ပေးခြင်းပါတယ်။လူဒူးတိုက်ပိုင်လူဒူးဦးလာနဲ့လူဒူးဒေါ်မာတို့ရဲ့အငယ်ဆုံးသားဖြစ်သူဆရာညီပူလေးဟာဝိထုတို့ဝိထုရွှေများစွာကိုရေးသားခဲ့ပြီးတော့2016ခုနှစ်မှာအမျိုးသားစာပေစုရခဲ့သူလည်းဖြစ်ပါတယ်2019ခုနှစ်နှစ်ကုန်ပိုင်းတုန်းကစာပေဟောပြောပွဲခီးစဉ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုကိုဆရာညီပူလေးရောက်ရှိနေတဲ့အချိန်မှာ VOA မြန်မာပိုင်းကမက်ခင်ဖြူထွေးကတွေ့ဆုံမေးမြန်းထားတာကိုပြန်လည်ထုတ်လွှင့်ပေးလိုက်ပါတယ်ရှင်
ကျမတို့ VOA ရုံးကိုတကူတကန်လာပြီးတော့ဆရာအချိန်ပေးပြီးတော့အခုလိုမျိုးကျမတို့နဲ့တွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါပါ
တို့တနင်္ဂနွေတရားလျှောက်သွားနေကြတာဒါလည်းအလုပ်ပဲပြောချင်တာပေါ့တော့ပြည်ပရိသတ်ကလေးစားတဲ့ပရိသတ်လေးသူတို့တော့ဆိုဘာမှမဆိုထမ်းဆောင်ဖို့အသင့်ပဲ
ဟုတ်ကဲ့ပါဆရာဆရာကကြတော့ဒီရသစာပေလောကမှာဒါအခိုင်အမာနေရာရထားတဲ့သူတယောက်ဖြစ်တယ်2019ကလည်းအမျိုးသားစာပေစုရထားတဲ့သူတယောက်ဖြစ်တယ်ဆိုတော့ဒီရသစာပေမှာတော့ဆရာကအခိုင်အမာနေရာရထားတဲ့သူတယောက်အနေနဲ့ကျွန်မဆရာကိုအဓိကအဖြစ်ဒီရသစာပေနဲ့ပတ်သက်တဲ့အကြောင်းအရာလေးတွေကိုအဓိကအရင်ဆုံးမေးချင်ပါတယ်ဆရာ
မေးခွာမင်းကြိုက်တာကမေး
ဟုတ်ကဲ့အဲ့တော့ဒီအစားအုပ်စာပေဆိုတာကတော့ဒါကျွန်တော်တို့လူတိုင်းပြောကြတယ်ဘူတူတာတွေအတွေးမြင်တွေမျိုးစုံပေးကြတာပဲကိုယ့်အတွက်အတတ်ပညာအသီးသီးပေါ့နော်ကိုလိုရာကိုဖတ်ရှုလို့ရတာပေါ့ဒါပေမဲ့ယတ္တစာပေလို့ပြောလိုက်ရင်ဩဆရာယတ္တစာပေကနေပြီးတော့အဓိကစာဖတ်သူတွေဘာလို့ပေးစွမ်းနိုင်တာလဲဆရာ
လူတွေကပင်ပန်းကြတယ်ကွာပင်ပန်းမှုမျိုးမျိုးရှိတယ်ယတ္တစာပေကတချို့ကပင်ပန်းမှုကိုရှော့ကြစေတယ်အမောပြစေတယ်ပေါ့တချို့စာပေတွေကကျတော့အသီးတွေပေးတယ်ယတ္တနဲ့အတူခံစားမှုအစ်စ်တွေအစ်စ်တွေပေးတယ်အဲတခါရသစာပေကမှားနေတာကိုတဲ့ပေးတာတွေရှိတယ်အာတမရောက်နေတာကိုဓမ္မလမ်းကြောင်းပေါ်တင်ပေးတာရှိတယ်အဲပြောရင်ကိုချင်းစာစိတ်တို့စာနာစိတ်တို့အဲကိုယ့်ရဲ့နှလုံးသားတွေခက်ထန်နေတဲ့နှလုံးသားတွေကိုပြုပြင်ပေးနိုင်စွမ်းရှိတယ်ရသစာပေသိထက်မြက်တယ်အဲအဲ့ထက်မြက်တဲ့စာပေကိုရေးနေပုဂ္ဂိုလ်တွေလေးစားဖို့ကောင်းတယ်သူတို့မှစိတ်ခေါင်းစင်နာကောင်းရှိတယ်အဲ့ဒါပြည်သူတွေကစာဖတ်ပရိသတ်ကပဲဆုံးဖြတ်တာစိတ်ကောင်းစင်နာကောင်းရှိတဲ့ဆိုင်းဆရာတွေလောကမှာတင်းကြံခဲ့ပြီးရေးတဲ့လူတွေအများကြီးတဲ့တချို့တော့ကြံရစ်ခဲ့တယ်။သမိုင်းဆိုတဲ့စကားကြီးပြည်သူဆိုတဲ့လူတွေကဇလုတ်တိုက်လိုက်တာစာဖတ်ပရိသတ်ကဇလုတ်တိုက်တယ်။ဘာမှပြမရတစာပေကထွန်းကားခဲ့တယ်
ဟုတ်ကဲ့ကျင်ရတာယတ္တစာပေထွန်းကားခဲ့တဲ့နိုင်ငံတစ်ခုဖြစ်တဲ့စားလဲဖက်ကြဒါပေမဲ့အခုနောက်ပိုင်းမှာတော့ကျတော်တို့ကြားလာတာလူငယ်တွေဆိုစားဖက်သိမ့်နေလာတယ်ပေါ့နော်ဘာလို့ဆိုခစ်ကလည်းနည်းနည်းခစ်ပြောင်းလာတဲ့အပေါ်မှာစားဖက်တဲ့ပုံစံလေးတွေလည်းပြောင်းလာတာတော့ရှိလိမ့်မယ်လို့ထင်ပါတယ်ဥပမာအင်တာနက်တွေပေါ်မှာ Facebook ပို့သုံးလာမယ်လို့ဂိမ်းတွေကစားလာတယ်လို့အင်တာနက်မှာပဲစားဖက်တာလည်းရှိကောင်းရှိမှာပေါ့လေ
မှန်ပါတယ်မှန်ပါတယ်အဲ့ဒါမှန်ပါတယ်နောက်ပိုင်းရှိပါတယ်ဆိုရှယ်မီဒီယာအပေါ်ဝင်အဲ့ဒီကိစ္စတွေမှာစီးမျောနေတဲ့လူဘာလို့ဆိုတော့ဒုနိုင်ငံမှာကွာတယ်လီဖုန်းက340တန်းနဲ့အခုထားပါတော့6,000နဲ့လူတိုင်းတယ်လီဖုန်းကိုင်နိုင်တဲ့အခြေအနေဖြစ်တယ်။အဲ့ဒါအပြင်စိတ်ဝင်စားစရာအသက်ဆန်းနေရလဲအများကြီးအဲ့ဒါတွေကစာပေစီစီလည်းမရှိဘူးတိဖြတ်မှုလည်းမရှိဘဲနဲ့ရောက်လာတော့လူတွေကအဆန်းသက်တစ်ခုနဲ့အာသာငန်းငန်းဖက်တွယ်ကြတာပျော်မွေ့ကြတာအဲ့ဒီမှာဂိမ်းတွေလည်းပါတော့ပေါ့ဒါပေမဲ့တဖက်ကဘာဖြစ်ပြန်လို့ဆိုတော့ဒါတွေကအစ်စ်တွေလားတာဝန်ခံမှုရှိရလားတာဝန်ယူမှုရှိရလားဘလောက်ယူရမှာတော့အဲ့လောက်ထိမစင်စားမတွေးခေါ်နိုင်ဒါပေမဲ့တချို့လူတွေကစာအုပ်မှာစာအုပ်ပဲစာအုပ်ဖတ်ကြလို့ပဲစာအုပ်တော့မှ amnyumyo tu cua samba uta deme me pade tu cua kebiau pade tu cua esiri u pade tu cua kadoni u pade amnyumyo lila akon le du pachu akon le lu ngai ri si tu mei lai an o jai ko mai sui ti au si le tu kali ga di ne ma a chi gan pinya a tat dan aw tha la tu ga ba wa da na pa ra do so ra japan sa pi u wa da na pa ra de Pemalu pada pihak dari Jepang sah, tiada tu mungkin kita tu aku nuna lau nini papi bi an ozi. Kalau tiada pihak dari kaliri leh silu, ni buli leh macamu, mungkin beri kau leh macamu, saya cium leh macamu leh kaliri leh sih. Asal nak pedo jauh ni, tapi aku temarai tni ni tercinta ini. Kena pihoke, temainu sapa pihak dari macam tengen sapi leh jangke bi. Sapa akong la jama baru so, hobi way tua leka sapa cium biar jare. Kau so sapa cium nama kau sayi cium ma biar wale. Yongji de, social media, electronic media ni season tu leka, sau sabi, apa ka, anaya le malu yongji.
Okay, di mana solution ni dekero siapa siapa? Di mana so impulang ma advance pon, apa tu dia uma e-book tu, electronic book tu, now di tablet mahai, lantai nama luri ari, jatuh wapie kau wapie, luri sauji umat tayang, pasai le siapa le? Tapi, tapi ni mana sahaja itu sausai lu suari malu agak ni ari.
So,
tapi kalau ciri le, cuma lu nengen kah di luri nama hub luji le bahasa apa aja lah dalam pon, okay kah le? Di lu amau kita kah le siapa le? Oh, sura kah jaro, ma aku nak bayar jaro, lu kah biang ari pinggu entertainment. Industri ala cila, so TV mah series tu cila, so sapa mesa, pula entertain pun dia hari bono, hari cila ni kacau. Di jatuh sape ye, di tete wengwen pih mudu lu cara maga, cara dah bono.
Tadi korang luar nampai me, ada tinggi si boy nengai bawa mian mudi je, si boy kau ye, tetang tetasi ye kah sapa cingyare, no, sapa cingyare cima telefon, apaun social media ni pes, game ni pes leh tu ada. Nak nengah ini tinggi ni, nengah ini tinggi ni kan siwa ini kau ni, thabar oleh si mian le mana, cile cile, sahur sahpi le sahji le dia jauh ni le, pasu le sahri le sah kau pemu ni tu, tu dia sahur perle mawa, dua ajun ni sur le, kuki sahur kain paya le jah tahu cai tu me,
tu
ini, misalnya ini mah kerawai. Jadi cuka ini dah lemah dan sahur sen tajar le, jinji mudui ke le, dah apa mau bau, cuma ini sudah perlu bersuara muka terus jalan ceng sapa me, lalu aku le sahur kai bi pas kapo maja tahu apa terluri sih bahaya le, season tu ina sahur kai pada pegan nengli malu tenai,
okay, perlu sapa web pih bono, so luri sapa pula bu solusi, mesti nengani masuk susah pih terlu sa, oh sa inu library tu sa cita itu suraga, ni pih nari belau mimi, luri atong ni dong me, jadi lu di sahur ku pih ada jadap bono, so tu lah ngeri licin si gelula, di sahur pacin awal tu lu keliru ngeri pih supiu tang gelula, jauh mimi mana ngam luri sapa pula bu solusi ye, miba yang ngeri pih oke amla siapa siapa rela, saya saya peduli bama.
เนี่ยที่ตาวิชิตเนี่ยสุยาปายปัญญาเนี่ยดูดีละที่ดูดีสาปุพัลลาบุจ้ะไปรู้เรื่องจริงของนี่ลึกตื่นอะไรบ่เนาะมันเลยมาจะน้องไม่สวยเดียวกันโมบายไลบรารีที่คุณเล่าถ่ายตัวสาวสาวไปพัฒนาต่างเรื่องมาโกมุนียะสู้ไลบรารีก็เจริญสันนิมิตรีเนี่ยส่วนจากก็ส่วนจากก็พิจารณาเจ้าหนี้ตัวพี่ทูไปเลย บิโรไซเซอร์เรคอบีกลิริสับพยาวซาเปวาตนาปาวพิโอเรบิโรซาอูงาฮาปีเรจะช่วยเจ้าหนูดูว่าตอนนี้มีมาโกมุนียาซาจิเรติทองปีเรดีจิจิมูลีทุนคาเซจินะจะช่วยในงานมาอยากพูดมีอะไรเอ็นซาพี่เนี่ยติงชาเรจะซาเรมาปีเลยผู้ซาอูดีเอ็นซาปีเลยตลอดพิโอเรหน่วยดีจังเป็นเนี่ย มูลาดันจ้องหน้าเดียวพัดเต็มพัดใจเลยสาวพิจารณ์ทั้งเลยจ้ะไอ้กรณีเนี่ยจ้องเพียงแต่เด็กขาสุรุษพับมูลาดันอยู่มาเป็นสาวเรียนเป็นสาวเรียนพับปีวิสระตั้งมาเฉลี่ยเสียแต่โน้ตโยมาเรียดยาตาสุยาตาเสอโอชกตัวเองแต่นี่มันจะโน้ตได้เบียร์ปัญญาเยี่ยเลยรู้จักเด็กปัญญาเยี่ยเนี่ย 生产对口的边缘也不够标准的卡，从设计这里碰球了嘛，是啊，什么的嘞？从他的标准的你就来比标价里面就能用的呀。
OK， 这是提什么个新闻啥啦？是啊，也米达组，是啊，也是啊，鲁鲁乌拉呢，鲁鲁多马瑞也打的要撇的。ဆိုတော့ဒါလူလူတော်မာတို့လူလူဦးလာတို့လူလူစာတိုက်တို့ဆိုတာကဒါကျွန်တော်တို့မန္တလေးကဆိုပေမဲ့မန္တလေးတွေမဟုတ်ပါနဲ့မြန်မာတနိုင်ငံလုံးကလေးစားရတဲ့နိုင်ငံရေးလောကစပေးလောကမှာအချိန်ကြရမိသားစုတစုပါဆိုတော့ကျွန်တော်တို့နိုင်ငံရဲ့အခြေအနေပေါ်မှာမူတည်ပြီးတော့လဲဆရာတို့မိသားစုဘဝတွေကြိုးကြေခဲ့ရတာတွေမျိုးစုံရှိတယ်ဆရာကိုယ်တိုင်နဲ့ဒါနိုင်ငံရေးအကျဉ်းသားတယောက်အနေနဲ့နှစ်ရှည်ထောင်ထဲမှာနေခဲ့ပူတဲ့သူတယောက်ဖြစ်တယ်ဆိုတော့ဒီဆရာတို့မိသားစုလက်ရှိဒီဒီဆရာဒီကျွန်မနားလည်ထားတာကတော့ဒီလက်ရှိလူလူတိုက်ကိုတော့ဆရာကပဲအဓိကရက်တည်နေတယ်လို့သိရတယ်ဆိုတော့လူလူတိုက်ရဲ့အခြေအနေကဘယ်လိုရှိပါလဲဆရာဘယ်လိုဆက်ပြီးတော့များရက်တည်နေလဲ
ဒါတော့စီးပွားရေးနဲ့ဆိုင်လာပြီးစီးပွားရေးဆိုတာလေနိုင်ငံရေးနဲ့တည်မှုရပဲကင်းလို့လို့မရဘူးလျှက်စမီတာကတွေတက်တယ်အဲ့တော့ကျွန်တော်တို့လည်းပုံလေးခါတွေတက်ယူရတယ်နော်စာအုပ်ထုတ်ဝေတာကနံပါတ်2ပါ1ကတော့ပုံလေးဆက်ကကျွန်တော်တို့ဒါဆိုသမင်းရှာကြွေးပါတယ်အဲ့ဒီကမှစောက်ထုတ်ရေးကိုလောက်ကြတာပုံနှိပ်တဲ့ကျွန်တော်တို့ရဲ့ဖောက်တွေစီးပွားရေးကောင်းမှကျွန်တော်လည်းစက်တွေလဲနိုင်တာအလုပ်သမားတွေကိုသဖြင့်ကျွေးနိုင်တာဒါအပြင်အဖေနဲ့မယားစာကြည့်တဲ့တစ်ခုထားခဲ့တယ်ဗျအဲ့ဒီစာကြည့်တဲ့ကအများအသုံးလို့ရတဲ့စာကြည့်တဲ့ပါကျွန်တော်တို့မှတ်ပုံတော့မတင်ရသေးဘူးရည်ညွှန်းစာကြည့်တဲ့အနေနဲ့စိတ်ဝင်စားရင်လာဖတ်လို့ရတဲ့စာကြည့်တဲ့ပါအဲ့စာကြည့်မှရှိတဲ့စာအုပ်တွေစာကြည့်ရထိမ့်သိမ့်တာတွေစာကြည့်ဝန်တန်းတွေပေးဖို့အတွက်ဒီပုံနှိပ်တိုက်ကပဲကျွန်တော်တို့စားမဲ့ထမင်းအိုးတွေကပဲသူတို့မျှပြီးထမင်းအိုးတွေပေးကြတော့ကျွန်တော်တို့ပုံနှိပ်လုပ်ငန်း80ကျော်ခဲ့ပြီဒီဘုံမွေဘောင်းမွေအခုကျွန်တော်သားတွေတမီးတွေဆက်ထိမ့်သိမ့်ကြတယ်ရှည်ရှည်လေးဆက်ထိမ့်သိမ့်မှုစူးစမ်းတယ်ဘာလို့လဲဆိုတော့ပို့ချုံနေဝင်ကပြည်သူပိုင်းသိမ့်ခဲ့တာအပါအဝင်socialist စီးပွားရေးတည်ဆောက်မှုဟာပြတ်သုံးသွားတဲ့ဗမာပိုင်းမျိုးသားပိုင်းစီးပွားရေးလုပ်ငန်းတွေအများကြီးအဲ့ဒီဒဏ်ကိုကျွန်တော်တို့ကြံ့ကြံ့ခံပြီးလှော်ခဲ့ခတ်ခဲ့ကြတာကနေ့ထိပါပဲအဲရေရှည်လဲသွားနိုင်မှုပြင်ဆင်တော့စိတ်ကူးကြေတော့ရှိပါတယ
်ခက်ခဲတဲ့ချိန်တွေမှာတော့ဖြတ်ခဲ့ပြီးဆိုတော့ဆက်ပြီးတော့ဆရာဒါကိုရက
်တီရက်တီမှာပါ
ရက်တီသွားမှာပေါ့နော်ဟုတ်ကဲ့ပါဆရာအဲနောက်ဆုံးSo, ကျွန်မတခုမေးချင်တာကတော့ဒီစာပေလောကသားတွေဆိုတာကဒါဒီပြည်သူအစိုးရ NLD အစိုးရကိုထောက်ခံတဲ့သူတွေအများစုပါဆရာဆိုတော့အခုလက်ရှိမှာဆိုလို့ရှိရင်လည်းပြည်ကြားရေးဌာနမှာနေရာရလာတဲ့သူတွေထဲမှာလည်းဒီစာပေလောကကပုံကိုယ်တွေပါပါတယ်ထင်ကြရပုံကိုယ်တွေအပါဝင်ပေါ့နော်ဆိုတဲ့အခါကျတော့ဆရာတို့အခုဒီလိုမျိုးဒီအယက်သားအစိုးရလည်းဖြစ်လာပြီစာပေဒီပြည်ကြားရေးထဲမှာလည်းကိုယ်စာပေလောကအထင်ကြီးပုံကိုယ်တွေပါလာပြီဆိုတော့ဒီစာပေလောကသားတွေမျော်လင့်ထားတဲ့စာပေလွတ်လပ်ခွင့်ဆိုတာတွေကိုရလာတယ်လို့ဆရာယူဆပါသလားရှင
့်။အယက်သားအစိုးရလို့ပြောတာလဲ90ရာခိုင်နှုန်းတော့မှန်တော့ဗောဗျာ။နော်။ဘာလို့ဆိုတော့အစိတ်သားလည်းရှိနေသေးတာ။အဲလွတ်လပ်ခွင့်ဆိုတာလဲအတိုင်းတာတစ်ခုတည်း95ရာခိုင်နှုန်းတော့ပဲရသေးတယ်လို့ပဲပြောပြရစီ။စာပေစီစီမရှိပေမဲ့ကျွန်တော်တို့ဖမ်းလို့ချုပ်လို့ထိမ့်သိမ်းလို့ရတဲ့ပုံမှန်တွေကကြံသေးတယ်55 505တို့66တို့ဒါမျိုးတွေရှိနေသေးတယ်ကျွန်တော်တို့တကယ်လူလဆထုတ်ဖို့ပြောဆိုရေးသားခွင့်နေကျွန်တော်တို့ရှားနှုံးပြမရသေးပါဘူး85ရာခိုင်နှုန်းတော့ပဲရပါသေးတယ်ဒါပေမဲ့တနည်းနည်းမှာတော့ရှားနှုံးပြရမယ်လို့ကျွန်တော်မျှော်လင့်
အလားလားကောင်းအောင်ဘလောက်နေဆရာမျှော်လင့်ထားပါလဲ
ဒီနေ့နေပေါ်မပြောတော့ဘူးပြောတဲ့သူကျွန်တော်မိချင်းနဲ့မိမှာပေါ့
ဆိုလိုတာကဒီအလားလားကောင်းတယ်လို့ရောဆရာစိတ်ထဲမှာသုံးသပ်မိပါလား
အဲ့ဒါတော့50 50ပဲပြောပါမ
ယ်ဟုတ်ကဲ့ပါဆရာအခုလိုချိန်ပေးပြီးတော့ဖြေချပေးတာကျေးဇူးများကြီးတင်ပါတယ်ရှင့
်ဒါကျေးဇူးတင်ဖို့မလိုပါဘူးကျွန်တော်ကိုလှုပ်ဆက်ရှိတဲ့လှုပ်လာလှုပ်တော့ပ
ါဟုတ်ကဲ့ပါဆရာဟုတ်ကဲ့
ဆရာညီပူလေးအောင်မွေဝဲထူးစီစဉ်ပါရှင်အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်ရွှေပြောင်းအေကူလုတ်သားတွေအလုတ်သမားလူခွေးနဲ့အကာအကွယ်မရတာကြောင့်အရှိတောင်အရှာဒေသလုတ်သားဈေးကွက်မှာခေါင်းမုံဖြက်အမျက်ထုတ်ခံရမှုနဲ့အာရမခိုင်းစေခံရမှုတွေကိုဥတီသွားစေတယ်လို့နိုင်ငံတကာလုတ်သမားဖွဲ့ကြီးအယလူကပြောဆိုထားပါတယ်မလေးရှားစင်ကာပူနဲ့ထိုင်းတို့မှာသုတေသနပြုလုပ်ထားတဲ့အယလူရဲ့အစီရင်ခံစာတင်မှာတော့မြန်မာရွှေပြောင်းလုတ်သားတွေလည်းဒီလိုအခြေအနေနဲ့ကြုံနေရတယ်ဆိုတာကိုဖော်ပြထားပါတယ်စီးပွားရေး ကဏ္ဍမှာမတ်တင်ကြီးထိုက်တင်ပြထားပါတယ်
အဲ့အခုလုတ်သားတွေဟာအိမ်တွင်းအလုတ်ကင်ပေါင်းစုံကိုလုတ်ကင်ရပြီမဲ့သူတို့ရဲ့လုတ်အားကိုတော့အလုတ်ချင်းလုတ်အားကားတို့နဲ့အတိအမှတ်ပြုတ်ခံရခြင်းမရှိဘူးလို့ကုလသမဂ္ဂအဖွဲ့အစည်းတစ်ခုဖြစ်တဲ့ ILO နိုင်ငံတကာအလုတ်သမားများအဖွဲ့ချုပ်ကပြောဆိုပြီးပြောင်းလဲဖို့လိုအပ်နေပြီလို့ထောက်ပြလိုက်ပါတယ်။နိုင်ငံတကာအိမ်အခုလုတ်သားများနေ့ဖြစ်တဲ့ဇွန်လ16ရက်နေ့မှာတော့ILO အဖွဲ့ကြီးရဲ့ညွှန်ကြားရေးမှူးချုပ် Gilbert F. Hombo ကနိုင်ငံတွင်အနေနဲ့ ILO ရဲ့အင်ကူအလုတ်သမားများသဘောတူစာချုပ်အမှတ် 189 ကိုအတည်ပြုလက်မှတ်ထိုးချဖို့တိုက်တွန်းလိုက်ပါတယ
် I urge you to take measures to
အလုတ်သမားနဲ့လူမှုဖူလုံရေးဥပဒေတွေထဲမှာဒါမှမဟုတ်လဲမူဝါဒတွေထဲမှာအင်ကူလုတ်သားတွေမကြံရရအောင်အတိအချဆောင်ရွက်ကြဖို့တိုက်တွန်းပါတယ်လူမှုအတိုင်းဝိုင်းတွင်ပြုစုဆောင်ရှောက်မှုပေးနေတဲ့အခြေခံအကြဆုံးလူပုဂ္ဂိုလ်တွေအတွက်ဂုဏ်သိက္ခာနဲ့အညီအလုတ်အကန့်ကောင်းနေမရှိဘူးဆိုရင်လူမှုရေးတရားမျှတမှုလည်းမရှိဘူးလို့သူကပြောခဲ့တာပါအရှိတောင်အရှဒေတာတွင်ကအမျိုးသမီးတွေနဲ့ရွှေ့ပြောင်းနေအများစုလုတ်ကန်ကြတဲ့အင်အကူအများစုကိုကျွမ်းကျင်လုပ်သားတွေအဖြစ်မသတ်မှတ်ကြဘဲအင်အကူလုတ်ကန်ကြသူတွေဟာခံစားခွင့်ကောင်းကောင်းမရသလိုလုတ်ခလာစားလဲနေပါတယ်လို့ILO ရဲ့လေ့လာချက်ကဖော်ပြပါတယ်။မလေးရှားစင်ကာပူနဲ့ထိုင်းနိုင်ငံတို့မှာစစ်တမ်းကောက်ယူပြုစုခဲ့တဲ့ Skill to Care, Force to Work ပြုစုဆောင်ရှောက်ရေးကျွမ်းကျင်မှုအထမခိုင်းစေခန်းနီးရလားဆိုတဲ့အစဉ်ခန်းစားကိုကုလသမဂ္ဂအဖွဲ့အစည်းနိုင်ငံတကာအလုပ်သမားအဖွဲ့ကြီး ILO ကထုတ်ပြန်ပါတယ်။ရွှေပြောင်းအင်ကူလုပ်သားတွေကြားမှာအထမခိုင်းစေခံရမှုနှုန်းဟာဆိုရင်မလေးရှားမှာ29ရာခိုင်နှုန်းစင်ကာပူမှာ9ရာခိုင်နှုန်းနဲ့ထိုင်းမှာ4ရာခိုင်နှုန်းလောက်ရှိမယ်လို့ခန့်မှန်းထားပါတယ်စင်ကာပူနဲ့ထိုင်းနိုင်ငံတွင်အင်အကူလုတ်သားတွေကိုစစ်တမ်းကောက်ယူခဲ့တဲ့အချိန်မှာမြန်မာတွေပါဝင်ပြီးမဲ့မလေးရှားနိုင်ငံတွင်ကမြန်မာရွှေ့ပြောင်းအင်အကူတွေကိုတော့စစ်တမ်းမှာကောက်ယူနိုင်ခဲ့ခြင်းမရှိပါဘူးမလေးရှားနိုင်ငံမှာလည်းမြန်မာရွှေ့ပြောင်းနေအင်အကူလုပ်ငန်းခန္ဓာမှာဝင်ရောက်လုတ်ကင်နေကြပါတယ်မလေးရှားကမြန်မာအင်အကူလုတ်သားတွေအပါအဝင်ရွှေ့ပြောင်းလုတ်သားများအရေးဆောင်ရွက်နေတဲ့မလေးရှားမြန်မာရွှေ့ပြောင်းလုတ်သားများကော်မတီရဲ့ဥက္ကဋ္ဌဒေါ်သူစာမောင်ကတော့မြန်မာအင်အကူတွေကတခြားနိုင်ငံကရွှေ့ပြောင်းအင်အကူတွေနဲ့ရှင်ရင်လစာပိုပြီးနေတယ်လို့ VOA ကပြောပါတယ်
။ဟောနော်လက်ရှိပေါက်နေတဲ့ပေါက်ဈေး2,300ပေါက်တယ်ကျွန်တော်တို့သိတလောက်ကတော့လေအဲတလောက်ပေါ့နော်အဲအဲ့လိုမျိုးအဲ့ဒီမှာဗာလဲဆိုမြန်မာလုတ်သားအင်အကူဆိုလို့ရှိရင်ဘယ်တော့မှအဲ့စီကျမတို့ကြားဘူးကျမတို့ကူညီနေတဲ့အတော်တွင်းထဲမှာအများဆုံးရ1,500ပဲအခုမျိုးသမီးတယောက်ဆိုရင်ကျမမိတ်ဆွေတယောက်ပါပဲသူ့ကိုကျမဒီမှာပေါ့မလို့ဒီကိုဗစ်ကာလမှာပဲကျမတို့ထည့်ပေးထားတယ်ဒီမျိုးသမီးစဝင်ကစား1,200နဲ့ဝင်သွားတယ်အခုချိန်ထိသူ1,500ပဲရှိသေးတယ်နှစ်နှစ်ကျော်သွားပြီပေါ့အဲ့ဒီချိန်မှာအဲ့ဒီအိမ်မှာသူနဲ့အတူတူလုပ်နေတဲ့အင်ဒိုနီးရှားအိမ်ကူရှိတယ
်ဟုတ်ကဲ့
အဲ့ဒီအင်ဒိုနီးရှားအိမ်ကတလောက်2,500ရတယ်ရှင်။နော်အဲ့တော့ဟိုဘယ်လိုပြောမလဲဆိုတော့ဗောနော်ဟိုတကယ်တမ်းဟိုဘာกว่าလဲဆိုတော့ဟိုဗောနော်ဒီဘက်ကမြန်မာအိမ်ကလူနာကိုကြည့်ရတဲ့ဟာပိုတောင်ပိုသေးရယ်ဗောနော်။ဒါပေမဲ့ဟိုဘယ်လိုပြောမလဲဆိုတော့ဒီရဲ့မလေးရှားရဲ့ဘယ်လိုပြောမလဲဒီဗောသူတို့အနေနဲ့သူတို့လက်ခံထားတာဒါအင်ဒိုနီးရှားအင်ကူတွေဆိုဒီလောက်မြန်မာအင်ကူတွေဆိုဒီလောက်ဆိုအဲ့လိုပုံသေးနီးလို့ဖြစ်နေတာပေါ့လေအဲ့လိုမျိုး
ဟုတ်ကဲ့ရှင်ဆိုတော့လောက်ခလာစားဘိုင်းမှာရောဒီဆက်ယုံမှာလုတ်တဲ့လူတွေနဲ့အင်ကူလုတ်တဲ့လူတွေနဲ့ကွာခြားမှုရှိပါလားရှင
်ရှိတာပေါ့ရှင်ရှိတာပေါ့အင်ကူမှာကျွန်မအခုမြင်ရတဲ့လောက်ကလေကျွန်မတို့ပေါ့နော်ကိုဗစ်ကာလမှာအင်ကူပေါ့နော်သူတို့နောက်ဆုံးအနေနဲ့အင်ကူရှိရင်လည်းအင်ကူပဲလုတ်ပါတော့မယ်ကျွန်မအနေနဲ့အကယ်၍ဒီလုတ်ကိုမရရင်ဗမာပြည်ကိုပြန်ရတော့မှာပေါ့နော်ဗမာပြည်ပြန်ဖို့အတွက်လည်းကျွန်မတို့ကပေါ့နော်အစစ်မပြေဘူးဒါကြောင့်မလို့ရှိတဲ့အလုပ်လေးကိုရှာပေးပါဆိုကျွန်မတို့စီကိုဒီလိုပေါ့နော်ဒီ job opportunity အနေနဲ့လာရှာတဲ့ဒါမြန်မာအမျိုးသမီးတွေရှိတယ်ပေါ့အမျိုးသမီးတွေရောအမျိုးသားတွေရောရှိတယ်ရှိတဲ့အခါကျကျွန်မတို့ကလည်းပါလဲဆိုဒီလိုမျိုးသူတို့ချိတ်ပေးလိုက်တယ်ပေါ့နော်ချိတ်ပေးလိုက်တဲ့အခါမှာစက်ယုံတယုံမှာဆိုတာကကြတော့သူ့ရဲ့ skill ပေါ်မှာမူတည်ပြီးတော့စပြီးဝင်ပြီဆိုတာနဲ့သူကဘာဖြစ်လဲဆိုရင်ဟိုဘာလို့ဘယ်အချိန်ကနေဘယ်အချိန်ထိအပိုင်းလေးရှိတာပေါ့နော်အင်ကူကြတော့ခါတဲ့သူ့စီကိုလိုက်သွားတယ်ဆိုရင်လေ mana sena iya ni biru, ni nengah na itu suami ulam hau, ayam ni ada, dulu kampi ada, alu mewa, belum biar orang soi, pensiun ni, alu belum biar orang tattoo ni ada, mak keliri pan, keliri teh ada, luji pan, luji, dulu mak belum biar orang soi, di alu chain bor, no, alu chain bor, di alu alu de alu chain ha, tercah sayung ha. Oh, belum biar mereka sebab lalu cina ni terasa itu apa niar eh, tapi memang niar yang wujud. Cuma tiada aku cuma masih ni experience ya. Cuma lo di bawah di engkulong yang usah kui beli dia mute mini ni. Luka lada, pertama aku wujud ni cuma tertawa ni ya beri ya. Dan tertawa ni nasi tak kui ni kau wujud bawah. Tertawa ni ya beri ya. Tertawa ni ya jauh ringgit tertawa ni ya bawah. Ringgit tertawa ni ya beri ya. Aku cuma tuan orang nasional tu, mah tu yang luka lazat ringgit tertawa ni apa ni?
Nengen dekalu tu mah apa je ayah luka? Nertaw setekunye, soala secara ni mah cuma kere, amat disyukur. Engku luka miasan ya bodu saja hasilnya. Engku luka regule, tercato luka ni tu dan tu ni mah kagoh beden jauh, adi mah piutarap cipari.
Nanti kita jumpa pagi resi bayi kenapa Aku sabiro lumu shuge season tin sabbe jamare, doka deri ma, lure me mi nine jigwe kanzamuri shini de lu, doka de pine America ma chita nitai ni de, dee de su linika pioware, dize mania so de chene luti miare suro linigu, masumia munga me mian biro lumu shuge season martin biabi tavare.
Pine muri, a jampan puri, sepwari jang, go ni yanangu, sunkwa trapia the rigo, doka de lukula tamagaga tamma tavare. လက်ရှိကမ္ဘာတဝန်းမှာလူပေါင်း1900ကျော်နေပါဒုက္ခသည်ဖြစ်နေကြတယ်လို့ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးကြောင့်အတိအမှတ်ပြုထားပါတယ်။အဲ့လိုအတိအမှတ်ပြုခံထားရသူတွေကိုအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ဖို့အတွက်အစိုးရကနှစ်ဆင့်တတ်မှတ်ချက်နဲ့လက်ခံပါတယ်။ဒီအစီအစဉ်နဲ့အမေရိကန်မှာနေထိုင်နေသူတွေထဲမှာအစိုးရလင်းနေလဲပါပါတယ်။ကိုဝါဒနာပါတဲ့ဂီတအလုပ်ကိုလုပ်နေရင်လ
ာနေတူကျွန်တော်တို့ဒီအမှုပြန်ရှင်တွေကလည်းပြည်သူတွေနဲ့တူတသားတဲ့ဒီအနာရှင်ကိုစန့်ကျင်နေကြတယ်ကျွန်တော်ဒီမိုကရေစီအတွက်တိုက်ပွဲဝင်နေကြတယ်ပေါ့ဒါပေမဲ့ကျွန်တော်တို့ဒီအနာရှင်တွေကဒီအမှုပြန်ရှင်တွေထင်မှားကြွကြတယ်လို့ကျွန်တော်တို့ဟိုပြစ်မှတ်ထားပြီးတော့မှလိုက်လံအေးအေးဖမ်းဆီးရရှိနေကြတယ်ဒါမှကျွန်တော်တို့ရှောင်တင်းရတယ်ရှောင်တင်းရဲ့အချိန်မှာကျွန်တော်တို့ဒီအမှုပြန်ရှင်တွေမှာရွေးချယ်စရာလမ်းကကျွန်တော်တို့စဉ်းစားရတဲ့အသုံးမှုလောက်တော့ရှိတယ်ပေါ့နော်ရှိတာတကူကတော့နောက်ဆုံးဖမ်းခံလိုက်မလားပေါ့နောက်တကူကတော့ခံဝင်ဖို့မလားပေါ့နော်ခံဝင်ဖို့ပြီးတော့မှအဲသူတို့ညှိနှိုင်းကြလို့ပေါ့နော်ဒါတွေအဲမလုပ်တော့ပါဘူးမှားပါတယ်ဆိုတဲ့ဥစ္စာတွေပေါ့အဲအဲ့ဒါမျိုးတွေလုပ်မလားပေါ့နောက်တစ်ချက်ကတော့ခုနလိုပေါ့ဒုက္ခတွေဖြစ်ပဲကျွန်တော်တို့ခံယူပြီးတော့မှဟိုပြီးပိုင်ခတ်သွားမလားပေါ့အဲ့လိုမျိုးရွေးချယ်ကြတော့ရှိရမှာအဲ့ထဲမှာကျွန်တော်ကတော့ဒီဒုက္ခတွေဖြစ်ကိုပဲရွေးချယ်ရပါဘာဖြစ်လို့လဲဆိုတော့ဒီချက်ကျွန်တော်ဖမ်းခံနေပါတော့ဖမ်းခံပါလေဒါအသေးပဲမရှိဘူးကျွန်တော်တို့ဘာမှလည်းဆက်လုပ်လို့မရတော့ခံဝင်ထိုးဖို့ဆိုတဲ့ကိစ္စကလေဟိုဆိုတာပေါ့နော်လုံးဝစင်ကိုမစစတဲ့ကိစ္စတွေမှာပါတာပေါ့အဲ့တော့ဟုတ်လားလည်းပဲကျွန်တော်ဒုက္ခတွေဖြစ်ရွေးချယ်ပြီးတော့မှဒုက္ခတွေဖြစ်လာခဲ့တယ်ပေါ့
အဲ့တော့ခုနပြောခဲ့သလိုဆိုရင်ဒီကိုကအခြေအနေတစ်ခုကြောင့်မဟုတ်လို့ဒုက္ခတွေဆိုရဲအချစ်ဖြစ်ကိုရောက်ခဲ့တာပေါ့လေဆိုတော့အဲ့လိုမျိုးကိုကဒုက္ခတွေဖြစ်သွားပြီဒုက္ခတွေဆိုတာမျိုးတတ်မှတ်ခံလိုက်ရပြီဆိုတဲ့အချိန်မှာရောဘယ်လိုခံစားရလဲကိုရဲ့ဘဝကြီးပြောင်းလဲသွားပြီလို့ခံစားရမယ်လို့ထင်ပါတယ
်ခံစားရတာပေါ့နော်ခံစားရတာပြောရင်တော့လေရခံစားရတာပေါ့ဘာဖြစ်လို့လဲဆိုတော့အာကိုရီးယားသူများနိုင်ငံမှာဒုက္ခတွေဖြစ်လာတယ်ဆိုတော့ဟိုကျွန်တော်တို့ကဟိုရှိသည်များဘဝတစ်ခုလုံးသာဟိုကဘာနော်ဆောက်ထုတ်မှုမျိုးအကုန်ဖြစ်ကုန်တာပါအဲ့တော့အထူးသဖြင့်တော့ကိုအမြန်တော့ဆုံးလောက်ကာရီယာတွေပါလွှတ်ချလိုက်ရတာ哦ဒီမှာကျတော့ဟိုပုံမှန်ခြေကန်ပြန်အောက်ကနေခြေကန်လူရင်းစားနေပြန်ဆရတာဆိုတော့ပြင်းမှန်းပါတယ်ဒါပေမဲ့ကောင်းတာတစ်ခုကတော့ကျွန်တော်တို့မှာအနည်းဆုံးတော့ဟိုလွတ်လပ်စွာပြောဆိုပိုင်းကိုရှိနေသေးတယ်ကျွန်တော်တို့အတန်နေကျုပ်လို့ရနေတည်ရပေါ့ဒီသူကိုစားပြုတ်နေတဲ့တခုကတော့ကျွန်တော်တို့အားသာချက်ပ
ါတခုမေးစင်တာကဒီကိုလင်းနစ်ကိုရိုင်းပေါ့နော်ဒီဒုက္ခတွေမဖြစ်ခင်တုန်းကဒုက္ခတွေဆိုတဲ့အပေါ်မှာရောကိုဘယ်လိုမျိုးအမြင်ရှိခဲ့တယ်ဆိုတာပြောပြလို့ရမှာရှင
်အဲ့ဒါလည်းပတ်သက်လို့ကတော့အမှန်တိုင်းပြောရရင်တော့အဲတခါမှမစားဘူးမစားဘူးဆိုတာကရိုးသားဝန်ခံကျွန်တော်ကဒီဒုက္ခတွေမှမဟုတ်ကိစ္စတော်တော်များများကိုအများတော့ဖြစ်တောင်းနေမှာတော်တော်များများအချိန်လုံးမစားဘူးပေါ့ငယ်တည်းကဒီကျွန်တော်ဝါသနာပိုင်းကိကလို့ရင်ကျန်တဲ့ကိစ္စတော်များအာရုံများတယ်လို့ဖြစ်နေအများအဲ့တော့ဟိုဒီကိစ္စထားဖြစ်မှလာကျွန်တော်တို့တွေဒီအားကိုကျွန်တော်တကယ်ဝင်ပါကြပါတော့ဒါမတရားမှုတစ်ခုအနေနဲ့ဝင်ပါကြဆိုတော့အဲဒုက္ခတွေနဲ့ပတ်သက်ပြီးတော့ဝင်လုံးဝင်ခိုင်းတော့ကျွန်တော်အမြင်မ ရှိပါဘူး။ဘာမြင်မှကျွန်တော်မစဉ်းစားခဲ့ဘူးပါဘူး
။ကိုလေးနဲ့လိုပဲပေါ့နော်။ဒီဒုက္ခတွေဆိုတာကိုနဲ့ဒီအနှံ့ဝေးတယ်ဆိုတာမျိုးအာအရင်တော့အမြင်ရှိတဲ့သူတွေရောအခုကိုယ်တိုင်ဒုက္ခတွေဖြစ်တဲ့အချိန်မှာဘယ်လိုမျိုးပြောချင်ပါလဲရှင့
်။တခုပြောချင်တာကတော့အာဒီလူတွေကဘာမှအမှားမလုပ်ခဲ့ဘူးဆိုတာတော့ကျွန်တော်ပြောချင်ပါတယ်။အဲပြီးတော့ဟိုဒီလူတွေမှာကျွန်တော်တို့ဒီ antidote ဟိုပါပေါ့နော်။စိတ်ပိုင်းဆိုင်ရာလူတွေမမြင်နိုင်ရတဲ့ကြည်ပွဲမှုတွေသူတို့စေမင်းနဲ့ခံစားမှုတွေအများကြီးရှိပါတယ်။ဆိုတော့ဒီဟာကိုဒီလိုဖြစ်ပေါ်တဲ့လူမှာပဲကိုရင်းစားနိုင်မှာဖြစ်ပါတယ်။အဲ့အတွက်ဟုတ်ဒုက္ခတွေဆိုတာအများသာဖြစ်ကြတော့ဟုတ်အိမ်နဲ့ဝေးနေကြတဲ့အတွက်စေပန်းဆိုင်ကခံစားမှုတွေနဲ့ဟုတ်ဝမ်းနဲ့နေကြတဲ့လူများပါတယ်လို့ပြောချင်ပါတယ်။
အခုလက်ရှိမှာတော့ကိုလင်းနစ်ကအမေရိကန်ပြည်ထောင်စုမှာအခြေချ brand နေတယ်။မြန်မာနိုင်ငံမှာဒီအဆင်ပြေပြေနဲ့ကိုဖန်တီးခြင်းနဲ့ဂီတတွေကိုဖန်တီးလို့ရတဲ့အခြေအနေကနေပြီးတော့မှာဒီအမေရိကန်မှာ cyber ဘဝအတွက်ကနေပြန်ဆနေရတယ်ပေါ့လေ။ဆိုတော့ကိုလိုပဲဒီရုပ်တရက်ကြီးပေါ့နော်။ဟိုဒုက္ခတွေဘဝရောက်ကုန်တဲ့လူတွေလည်းကမ္ဘာပေါ်မှာအများကြီးရှိပါတယ်။ဆိုတော့အဲ့လိုလူတွေအပေါ်မှာကိုရဲ့အမြင်သဘောထားပြောင်းသွားတယ်လို့ရောပြောလို့ရပါရှင
့်။အဲပြောလို့ရပါတယ်။ဘာလို့တော့ letter law ကျွန်တော်တို့အများကြီးကိုဝင်းကျင်မှာလဲကိုနိုင်ငံသားတွေလည်းကျွန်တော်တို့အခုကျွန်တော်နဲ့တူတူရောက်လာနိုင်နေတာတွေလည်းအများကြီးမြင်ရတာ哦အဲ့ဒီအပြင်ကိုဟိုးအရင် generation တွေကရောက်ခဲ့တဲ့ကျွန်တော်လူမျိုးဒုက္ခတွေလည်းကျွန်တော်တို့အများကြီးမြင်ရတယ်အဲနောက်ပြီးတော့တခြားနိုင်ငံတကာရောက်လာတဲ့ဒုက္ခတွေလည်းအများကြီးကျွန်တော်တို့တွေ့ဆက်ဆံရတာဆိုတော့သူတို့ရဲ့စကားသံတွေသူတို့ရဲ့ပုံမြင်တွေပေါ့နော်ဇလန်းတွေอ่ะကျွန်တော်အရင်မသိရတဲ့ဥစ္စာတော်တော်များများကိုကျွန်တော်သိရတယ်အဲ့မှာဒီလူတွေပေါ်မှာလည်းဟိုကျွန်တော်အမြင်တွေကအရင်နဲ့မတူဘဲနဲ့ပုံချင်းစာလိုက်လာတယ်ပြီးတော့သူတို့တွေဒီပေါ်မှာဟိုနေသားကြောင်ကျိုးသားရုံးကန်ပြီးနေထိုင်နေရတဲ့ဟာလေဟိုကျွန်တော်မြင်လာရတယ်။အဲများသူကဟိုဘယ်ကတော့စင်ပြီးပျော်ရွှင်အောင်နေနေကြပေမဲ့တကယ်ကြတော့ဟိုရင်းထဲမှာတော့အတွင်းထဲမှာတော့နေသားမကျဘူးဆိုတဲ့ခံစားမှုမျိုးလေကျွန်တော်ခံစားလာရတယ်။ဘာလို့တော့ဒီမိကွန်းဒီအနေနဲ့ပတ်သက်ပြီးတော့မှကျွန်တော်ရောက်စားတော့ကကျွန်တော်တို့ဒီရောက်တဲ့မျိုးကအခုတောင်မြင်ဘူးတော့သူတယောက်ကမြင်ဘာလို့ဆိုနေသားကြပါမလဲဘောနော်အဲ့ဒီကမြင်တော့ကြည်ရယ်ငါရစနေနေ့ရှိပြီအခုနေလာမကြသေးဘူးဆိုတော့ဒီမီကွန်ရဲ့အဖြေကတော့ရှင်ပါတယ်ဆိုတော့ဒါပေမဲ့ဒီကြားထဲမှာပဲအားလုံးကနေသားကြပျော်ရွှင်အောင်နေနေကြရယ်နေသွားရတယ်ပေါ့နော်အဲ့တော့အဲ့ဒီအရာဒုက္ခတွေနဲ့ပတ်သက်တဲ့အမြင်ကတော့အရင်တော့မရှိခဲ့တဲ့အမြင်မျိုးတွေကျွန်တော်မြင်ရပါတယ
်အခု2023ခုနှစ်ဒုက္ခတွေများနေ့ရယ်ဆောင်ပုဒ်ကတော့အိမ်ဝင်းသူရဲ့မျှော်လင့်ချက်တဲ့ဆိုတော့အိမ်ဝင်းနေတဲ့ကိုလင်းနေအနေနဲ့ရောဘယ်လိုမျှော်လင့်ချက်တွေရှိတယ်လို့ပြောချင်ပါလဲရှင်
ကျွန်တော်အိမ်ဝင်းနေလူရဲ့မျှော်လင့်ချက်ဆိုရင်တော့ကျွန်တော်တို့နိုင်ငံကြီးပြန်ပြီးတော့မှဟိုကောင်းမွန်တဲ့ဒီမိုကရေစီနိုင်ငံကြီးပြန်ပြီးတော့ဖြစ်စေခြင်းနဲ့ကျွန်တော်တို့ဒီနောက်မျိုးဆက်တွေမှာကျွန်တော်တို့ဒီအမုန်းပြရဲ့အာဂရတွေတရားတွေကျွန်တော်တို့မရှိဘဲနဲ့ကျွန်တော်တို့တိုင်းပြည်ကိုတူတူထိုးစားပြီးတည်ဆောက်တာမျိုးကျွန်တော်ဖြစ်စေခြင်းနဲ့အဲ့ဒီအချိန်ကျွန်တော်လည်းဘယ်ရွယ်ရရောက်ပေါ့နော်ကျွန်တော်အိမ်ပြန်လို့ရတဲ့အချိန်တိုင်းကျွန်တော်အိမ်ပြန်ခြင်းနဲ့အဲ့တော့ကျွန်တော်မျှော်လင့်ချက်ပါ
အမေရိကန်ပြည်ထောင်စုမှရောက်ရှိနေတဲ့အဆိုတော်လင်းနစ်ဖြစ်ပါရဲ့ရှင်။ဖိနှိပ်မှုတွေ၊အကြမ်းဖက်မှုတွေ၊စစ်ပွဲတွေကြောင့်ကိုယ့်နေရက်တွေကနေဆုတ်ခွာထွက်ပြေးနေကြရတဲ့ဒုက္ခတွေရဲ့ခံနိုင်စွမ်းနဲ့တတ္တိကိုဂုဏ်ပြုပြီးတော့နှစ်စဉ်ဇွန်လ20ရက်နေ့ကိုကမ္ဘာဒုက္ခတွေနေ့အဖြစ်ကုလသမဂ္ဂကသတ်မှတ်ထားပါတယ်။အမေရိကန်အပါအဝင်ဒုက္ခတွေလက်ခံတဲ့နိုင်ငံတွေမှာဆိုရင်သူတို့စီမှာလာရောက်အခြေချတဲ့ဒုက္ခတွေလူမှုအတိုင်းဝိုင်းထဲမှာသက်သားရဖြစ်အောင်လို့ဘယ်လိုနေထိုင်နေကြသလဲ။ပြန်ပြီးတော့ဘလို့အကျိုးပြုနေတယ်လဲဆိုတာကိုအဲ့ဒီနေ့မှာမိမောင်းထိုးပြကြလေးရှိပါရဲ့ရှင်။ကျွန်မဆုမြတ်မောမှာ
မဆုမြတ်မောတင်ပြပေးခဲ့တဲ့လူမှုရှုခင်းအစီအစဉ်ပါရှင်။တနင်္လာညရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်လေးတလဲပြောပြပေးပါရှင်
။ရုရှားကြီးစားတပ်ကောင်းဆောင်ယန်ဂျီနီပရီကိုစင်နဲ့သူ့ရဲ့တပ်ဖွဲ့တွေရဲ့ခိတပုံကံမှုနဲ့ကြုံခဲ့ရပြီးတဲ့နောက်တပ်တွေကိုစစ်ဆေးနေတဲ့ကာကွယ်ရေးဝန်ကြီးစာဂီရှိုက်ကွန်ကိုပရမဆုံးအကျင့်ဖြစ်နိုင်ငံမှာရုံးမြင့်တန်ကြားမှာဒီနေ့ပဲပြန်တွေ့ရပါတယ်။ဒါပေမဲ့ယူကရိန်းမှာတိုက်နေတဲ့သူတွေဖြစ်တဲ့င်းမှာဖော်ပြခဲ့တဲ့တပ်ဖွဲ့တွေတပ်မှုတွေနဲ့ဘယ်တော့ကဘယ်နေရာမှာတွေ့ခဲ့ရဲဆိုတာကိုတော့တိတိကျကျဖော်ပြထားတာမရှိပါဘူး။မြောက်အတ္တလန္တစ်စာချုပ်အဖွဲ့နေတိုအကြီးအကဲကတော့ပုံကံမှုဟာရုရှားပြည်တွင်းရေးဖြစ်ပြောခဲ့ပေမဲ့မဟာဗျူဟာအမှားကြီးတစ်ခုဖြစ်လဲပြောလိုက်ပါတယ်။နိုင်ငံတကာမူရစ်ဆေးဝါးတိုက်ဖြတ်ရေးနေ့ဖြစ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA ကဖမ်းဆီးထိန်းသိမ်းထားတဲ့မူရစ်ဆေးဝါးတွေကိုဒီကနေ့ပဲမီးရှို့ဖျက်ဆီးလိုက်တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။၅နှစ်တွင်ဖမ်းမိတဲ့မူရစ်ဆေးဝါးတွေကိုဖျက်ဆီးခဲ့တာလို့လည်း TNLA ပြောခွင့်ရဗိုလ်မှူးကြီးတာအိုက်ကျော်ကပြောပါရရှင်။
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုခင်လေးကပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Joel Gay တို့ဖြစ်ပါတယ်ရှင်ကျွန်မကဆုမော်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ 17:00 နာရီထိတစ်ကြိမ်ပြန်ပြီးနားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွအမြဲပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြကြပါစေရှင
This program has come to you from the Voice of America, Washington.